Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေပြည်ဝင်မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ19ရက်တောက်ကြနေ့ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာချားပေါင်းပါဒီညအစီအစဉ်မျိုးပြတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာညချမ်းပါခင်ဗျာဒီနေ့ညပိုင်းသတင်းတွေကိုနားလောင်နေကျွန်တော်ကြော်ကြော်သိကြညာမှာပါလီဘီယာက IS အစွန်ရောက်ဖွဲ့လေ့ကျင့်ရေးစခန်းတစ်ခုကိုအမေရိကန်ကလေကြောင်းကနေတိုက်ခိုက်ပါတယ်။ယူကန်နာမှာသမရားနဲ့လွတ်တော်ရွေးကောက်ပွဲတွေကျင်းပနေပြီးအဓိကအတိုက်ခံခေါင်းဆောင်သမရားလောင်းတို့အဖမ်းခံထားရပါတယ်။ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းရန်ကုန်မြို့အမေရိကန်တန်ရုံကဒီကနေ့ပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဗြိတိပခါတို့နဲ့အငင်းပွားစရာတွေဖြစ်နေတဲ့လက်ဘရောင်းတောင်တင်းညီစီမံကိန်းပြန်လည်စတင်တော့မှနဲ့ပတ်သက်ပြီးတော့
2016ဟိုမေလပေါ့နော်မေလကဟာသူတို့ကိုပြီးတော့ပြီးအောင်ကျွန်တော်ပါလေးကိုစူးစမ်းနေပါတယ်အဲကြောင့်မေလကျလို့ရှင်ကျွန်တော်ဟာရင်းမြေကိုပြန်ထုတ်ဖို့ဟောညော်နေတာပေါ့
မြန်မာဝန်ပောင်ကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းတွေနဲ့အတူ NLD ဥဆောင်တဲ့အစိုးရလက်ထက်သတင်းလွတ်လပ်ခွင့်ဘယ်လောက်ရှိနိုင်မလဲဆိုတော့လက်ရှိပြန်ကြားရေးဝန်ကြီးရဲ့အမြင်နဲ့ကချင်ပြည်နယ်ကဘိန်းခင်းဖျက်ဆီးရေလှောက်ရှားသူတွေနဲ့အာဏာပိုင်တွေအကြားအခြေအနေပုံမတင်မလာတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဥဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုကြော်ကြော်သိန်းနဲ့နန်းလောင်တို့ကကြေညာပေးပါအောင်ရှင်
လီဗျားနိုင်ငံနောက်ပိုင်းတူနီးရှားနိုင်ငံနယ်စပ်က IS စစ်သွေးကြွအစွန်ရောက်အဖွဲ့ရဲ့လေ့ကျင့်ရေးစခန်းတစ်ခုကိုအမေရိကန်စစ်လေယာဉ်တွေကဒီကနေ့ဘုံကျဲတိုက်ခိုက်တာမှာပြစ်မှတ်ကိုထိမှန်ပြီးအကြမ်းဖက်ဝါဒကင်ဆွဲတဲ့အဖွဲ့ဝင်တွေဒါဇင်ပေါင်းများစွာတိစိုးပါတယ်ဒီလေကြောင်းတိုက်ခိုက်မှုတွင် IS အဖွဲ့ရဲ့အကြီးတန်းခေါင်းဆောင်တဦးဖြစ်သူနူရဒင်းချူချာနီတိစိုးသွားပွဲရှိတယ်လို့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်တူနီးရှားနိုင်ငံမှာပြီးခဲ့တဲ့နှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြီးနှစ်ခုဟာအခုတည်ဆုံတဲ့ IS ခေါင်းဆောင်နဲ့ဆက်ဆံနေတယ်လို့ပြောထားတာပါ။တူနစ်မြို့ကပြားတဲ့တခုနဲ့မြို့တော်ပြင်ဘက်ကအပန်းဖြေကမ်းခြေတခုကိုတိုက်ခိုက်တာမှာလူ60ထဲမှနေတည်ဆုံခဲ့ပါတယ်။လီဗျားနိုင်ငံမြေထဲပင်လယ်ကမ်းရိုးတန်းထရီပိုလီမြို့တော်အနောက်ဘက်85ကီလိုမီတာလောက်အကွာဆာဘရာတာမြို့ပြင်ကလေတဲအိမ်တလုံးကိုအမေရိကန်ကပစ်မှတ်ထားတိုက်ခိုက်တာပါ။အာယုံမတက်ခင်မှာလုပ်တဲ့လေကြောင်းတိုက်ခိုက်မှုမှာလူ40အထိတည်ဆုံတယ်လို့ဒေတာတွင်သတင်းတွေကပြောပါတယ်။ဒီဆုံးသူအများစုဟာ IS အဖွဲ့ဝင်တွေဖြစ်တယ်လို့အမိမဖော်ပြဖို့ပန်ကြားတဲ့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်။2012ခုနှစ်ကလီဗျာအာဏာရှင်မွန်မာဂရာဗီကိုဖျောက်ချပြီးတပ်ပစ်လိုက်ပြီးကြတဲ့ကဆိုရင်လီဗျာနိုင်ငံမှာရုံးဝင်းစံခတ်အခြေအနေတွေနဲ့နိုင်ငံရေးမတည်မငြိမ်တာတွေဖြစ်နေတာပါ
။ယူကန်နာနိုင်ငံကအတိကအတိုက်ခံကောင်းဆောင်ဟာနှစ်ရက်အတွင်းဒုတိယအကြိမ်မြောက်အဖမ်းခံထားရတယ်ဆိုတဲ့သတင်းတွေထွက်နေပါရယ်။ဂျာရာဘင်းနေကအနောက်ရှက်ဖြစ်ခဲ့တဲ့သမရနဲ့လွတ်တော်ရွေးကောက်ပွဲတွေအတွက်တချို့ခရိုင်တွေမှာဆက်ပြီးမဲပေးနေကြတာနဲ့အမျှဒီသတင်းထွက်လာတာပါ။ကီဇာဘက်စီဂိုင်းကိုသူရဲ့ Forum for Democratic Change FDC ပါတီကထိတ်တန့်အဖွဲ့ဝင်အများအပြားနဲ့အတူဒီကနေ့ရဲတပ်ဖွဲ့ကပြန်ဖမ်းတာပါအစောပိုင်းတုန်းကတော့ FDC ရုံးချုပ်အပြင်ဘက်မှာရဲတပ်ဖွဲ့ကဝိုင်းထားပြီးဘက်စီဂိုင်းမင်ခွန်ပြောမှာကိုစောင့်နေတဲ့အတိုက်ခံထောက်ခံသူလူအုပ်ထဲကိုမျက်ရည်ရုပ်ပုံနဲ့ပြစ်ခတ်ခဲ့ပါတယ်တနက်ပြစ်တံတွေကိုလည်းကြားရပေမဲ့ကြီးစံတွေကတော့ရာဘာကြီးတွေဖြစ်ပုံရပါတယ်တမရလောင်နောက်တူဖြစ်တဲ့အမမာမဘာဘာဇီကလည်းသူ့နေအိမ်အပြင်ဘက်မှာရဲကလူတွေကိုလိုက်ဖမ်းနေတယ်လို့ကြေညာချက်တစောင်းထုတ်ပြီးပြောထားပါဗျ။အဲ့ဒီဒေသမှာရဲကားတွေကင်းလဲ့နေတာကိုရိုက်ယူထားတဲ့ဗီဒီယိုကိုသူကအွန်လိုင်းမှာတင်ထားပါဗျ။ဂျာရာဘရေးနေကထွက်ထားတဲ့ယူဂန္ဒာနိုင်ငံနဲ့သမရနဲ့လွတ်တော်ရွေးကောက်ပွဲရဲ့ရာရီရလတ်တွေမှာလက်ရှိသမရယိုဝစီမူဆေဗီနီကဦးဆောင်နေတာကိုပြပါဗျ။ဂျာရာဘရေးနေကပြဿနာတွေတက်ခဲ့တဲ့ခရိုင်တချို့ကမဲယုံနေမှာတော့ဒီကနေ့မဲပြန်ပေးနေကြပါဗျ။
အမေရိကန်သမ္မတဘရက်အိုဘားမားဟာနောက်လာမှာကျူဘားနိုင်ငံကိုသွားဖို့စီစဉ်ထားတာမို့လက်ရှိသမ္မတတူအနေနဲ့နှစ်ပေါင်း80အတွင်းကျူဘားနိုင်ငံကိုသွားတဲ့ပထမဆုံးအမေရိကန်သမ္မတဖြစ်ပါလိမ့်မယ်။အမေရိကန်ကကျူဘားနဲ့ပြန်ပြီးဆက်ဆံလာတဲ့အပေါ်ကျေနပ်တဲ့သူတချို့ကသူ့ကိုကြိုးစားဖို့ရှိပေမဲ့ဝေဖန်သူတွေလည်းရှိပါတယ်။ဒီထက်မှာ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေကတူဦးဖြစ်သူ Florida ပြည်နယ်ထက်လွတ်တော်မှ Marco Rubio လည်းအပါအဝင်ပါ။အမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒမှာအပြောင်းလဲလုပ်ခဲ့တယ်လို့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ခဲ့တာကိုထောက်ပြပြီးသူကဝေဖန်တာပါ။မြန်မာစုရကအပြောင်းလဲတွေလုပ်တာကြောင့်အမေရိကန်ဘက်ကလည်းမူဝါဒပြောင်းလဲလုပ်ခဲ့တဲ့အတွက်ဒီကနေ့ဆိုရင်အရင်ကလူနည်းစုပါတီဟာလွှတ်တော်ထဲမှာလူများစုပါတီဖြစ်လာပြီလို့မစ္စတာရူဘီယိုကထောက်ပြပါတယ်။ဒါပေမဲ့ကျူဘားမှာတော့အဲ့ဒီလိုလုပ်ဖို့သမ္မတဥပမာကမတောင်းဆိုပဲကျူဘားအစိုးရဟာဖိနှိပ်အုပ်ချုပ်တဲ့အစိုးရတရအဖြစ်ဆက်ရှိနေတော့မယ်လို့မစ္စတာရူဘီယိုကပြောပါတယ်။သမ္မတဥပမာရဲ့ခီးစဉ်ကြောင့်ကျူဘားကွန်မြူနတီအစိုးရရဲ့တရားဝင်မှုကိုထောက်ခံအားပေးသလိုဖြစ်စေနိုင်တယ်ဆိုပြီးကျူဘားလူမျိုးတချို့ကလည်းဝေဖန်ကြပါတယ်။မလ21ရက်နဲ့22ရက်နှစ်ရက်ကြာသွားရောက်မဲ့ခီးစဉ်တွင်ကျူဘားသမ္မတရာဟူကက်စထရိုနဲ့တွေ့ဆုံတဲ့အခါလူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုပြောဆိုမယ်လို့သမ္မတဥပမာကကတိပေးထားပါတယ်။ပြီးခဲ့တဲ့နှစ်ကဟာဗာနာမြို့တော်မှာအမေရိကန်တန်ရုံဖွင့်လှစ်ပြီးတဲ့နောက်ပိုင်းသမ္မတဥပမာရဲ့အခုခီးစဉ်ဖြစ်လာတာပါ။
Republican Party ကနေသမ္မတကိုယ်စားလှယ်လောင်းအဖြစ်အရွေးခံရဖို့ကြိုးစားနေတဲ့ဘီလီယံနာတထေကြီး Donald Trump ဟာသူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုပို့ရဟမင်းကြီး Francis ကဝေဖန်လိုက်တဲ့အပေါ်မှာအစောပိုင်းပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပေမဲ့နောက်ပိုင်းမှာတော့နည်းနည်းပြန်လျှော့သွားပါတယ်။စနေနေ့ကျရင်တောင်ကာရိုလိုင်းနာပြည်နယ်မှာကျင်းပမဲ့ Republican Party သမ္မတလောင်းပနာမအရွေးချယ်ပွဲမတိုင်ခင်မှာလေးတန်းပြန်လျှော့သွားတာပါ။American ပြည်ထောင်စုတဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုဟန်တာဖို့မက္ကဆီကိုနဲ့နယ်စပ် American တောင်ပိုင်းဒေသမှာတတိုင်းကြီးတွေကာယံတိဆောက်သွားတင်တယ်လို့ Mr. Trump ကပြောဆိုခဲ့တာကြောင့် Mr. Trump ဟာခရီးရန်တယောက်မဖြစ်နိုင်ဘူးလို့ပုတ်ရဟန်းမင်းကြီး Francis ကသူ့ရဲ့မက္ကဆီကိုခီးစဉ်ပြီးမှပဲဝေဖန်သွားတာဖြစ်ပါတယ်။ပုတ်ရဟန်းမင်းကြီးရဲ့ဒီဝေဖန်ချက်ဟာဘလို့မှလက်ခံနိုင်စရာမရှိဘူးလို့ဆိုပြီးအစောပိုင်းပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ခဲ့ပေမဲ့လို့မနေ့ကလူမှုနဲ့တွေ့ဆုံတဲ့ Town Hallဆွေးနွေးပွဲတစ်ခုမှာတော့ Mr. Trump ကလေတံနဲ့နဲ့လျှော့ပြီးတော့ပိုယဟန်မင်းကြီးကသူ့အပေါ်နားလည်မှုလွဲတာဖြစ်နိုင်ပါတယ်လို့ဆိုပြီးပြန်ပြောင်းပြောသွားပါတယ်။ပိုယဟန်မင်းကြီးနဲ့သူအချင်းမများလို့တလို့တစ်ခုကိစ္စကိုလည်းအချင်းများမှုတစ်ခုလို့သူမြူဆတဲ့အကြောင်းနဲ့ပိုယဟန်မင်းကြီးအနေနဲ့မက္ကဆီကိုအစိုးရကနာသွင်းလိုက်တာဖြစ်ကောင်းဖြစ်နိုင်တဲ့အပြင်တပတ်တည်းကပြောတဲ့စကားကိုကြားပြီးနှက်ဆက်ဖြတ်ကျော်ဝင်ရောက်လာနေတဲ့မူရစ်ဆေးဝါးနဲ့တရားမဝင်ရွှေပြောင်းလာသူတွေရဲ့အရေးပြဿနာဘလို့ဆိုးဝါးနေတယ်လဲဆိုတာကိုနားမလဲတာကြောင့်လားဖြစ်လိမ့်မယ်လို့ Mr. Trump ကပြောပါတယ်Mr. Trump ရဲ့ပြိုင်ဘက်တချို့ကပုတ်ရဟန်းမင်းကြီးရဲ့ဝေဖန်ချက်ကိုထောက်ခံပြောဆိုကြတာရှိသလိုတချို့ကလည်းဒါဟာ Mr. Trump အနေနဲ့ပုတ်ရဟန်းမင်းကြီးတို့ကြားပြဿနာတက်တက်ဖြစ်တယ်လို့ပြောဆိုပါရရှင
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေတောက်ကြညာပဲတဲ့တွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတာနဲ့ပတ်သက်ပြီးအထူးစိုးရိမ်နေကြောင်းရန်ကုန်မြို့အမေရိကန်တန်ရုံကဒီကနေ့ပြောပါတယ်။
The U.S. Embassy is deeply concerned about ongoing clashes in Shan State involving the Tang National Army, the Restoration Council of Shan State, and the military. We are particularly concerned by alleged human rights violations targeting ethnic Shan.
တရားမျိုးသားလူမျိုးရေးတပ်မတော်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီနဲ့မြန်မာတပ်မတော်တို့ကြားဆက်ဖြစ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးအမေရိကန်တန်ယုံအနေနဲ့များစွာစိုးရိမ်ပူပန်ပါတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံပြောခွင့်ရတူက VOE ကိုပြောသွားတာပါ။အထူးသဖြင့်ရှမ်းနဲ့ပလောင်တိုင်းရင်းသားလူအတိုက်အဝန်းတွေကိုဦးတည်ပြီးလူအခွင့်အရေးချိုးဖောက်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့အစိုးရမိတဲ့အကြောင်းအကြမ်းသားတွေပေါ်ကာကွယ်ပေးအပါအဝင်ပြည်ပခဘေးတင်ပြည်သူတွေစီကိုလူသားချင်းစာနာထောက်ထားတဲ့အဖွဲ့အစည်းတွေအတားအဆီးမရှိတွားရောက်နိုင်ရေးဟာနိုင်ငံတကာရဲ့အခြေခံကြတဲ့မှုဖြစ်တဲ့အကြောင်းတပ်မတော်ရဲ့ထိုးစစ်ဆင်မှုဟာရေရှည်တည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းရေးရဖို့တည်ဆောက်နေတဲ့ယုံကြည်မှုကိုပြပြစေတဲ့အကြောင်းတန်ယုံပြောခွင့်ရကပြောပါတယ်စကားဝိုင်းဆွေးနွေးပွဲပြုလုပ်ဖို့အတွက်စိတ်ရှည်တည်ခံခြင်းတရားကိုကျင့်သုံးကြဖို့နဲ့ကတိကဝတ်ကိုပြန်လည်ဖော်ဆောင်ကြဖို့ကိုလည်းတိုက်တွန်းပါတယ်။ဒါမှပဲညီငယ်ချင်းလူငန်းစဉ်ဆက်ဖြစ်ထွန်းနေမှာဖြစ်ပြီးနေရက်ရွှေပြောင်းဒုက္ခသည်တွေလည်းနေရက်ရင်းပြန်နိုင်မှာဖြစ်ပြီးတော့သူတို့ရဲ့ဘဝတွေကိုပြန်လည်ထူထောင်နိုင်မှာဖြစ်တယ်လို့တန်ယုံပြောခွင့်ရကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေရဆိုင်ဖို့အရေးကြီးအစိုးရတရက်ကိုဗိုလ်ဒူးနေကပြည်သူ့လူတော်မှတင်သွင်းအတည်ပြုခဲ့ပါသေးတယ်။ဒါပေမဲ့လည်းတိုက်ပွဲတွေရပ်သွားပြီဆိုတဲ့တိကျခိုင်မာတဲ့သတင်းမျိုးတွေကိုတော့မရသေးပါဘူး။
ယူကရိန်းနိုင်ငံတွင်ကပဋိပက္ခတွေကြောင့်ကလေးငယ်ပေါင်း9သိန်းထက်မနည်းအပေါ်ပြင်းထန်တဲ့ထိခိုက်မှုတွေရှိခဲ့တယ်လို့ကုလသမဂ္ဂကလေးသင်ငယ်များရန်မုံငွေအဖွဲ့ UNICEF ကပြောပါရယ်အဲ့ဒီလိုတိုက်ခိုက်ခံရတဲ့ကလေးတွေဟာယူကရိန်းအစိုးရအုပ်ချုပ်တဲ့ဒေသတွေတွင်ကမဟုတ်ပဲရုရှားလိုလားသူခွဲထွက်ရေးတပုံတွေနဲ့တိုက်ပွဲဖြစ်ပေါ်ရာဒေသအနီးမှာနေထိုင်ကြတဲ့သူတွေဖြစ်ပါရယ်ယူကရိန်းအရှေ့ပိုင်းကနနစ်ကြားအကြမ်းဖက်မှုတွေကြောင့်ကလေးငယ်ပေါင်း9သိန်း8000လောက်ထက်ကကလေး3ယောက်တယောက်ဟာစိတ်ပိုင်းဆိုင်ရာကျန်းမာရေးဆောင်ရှောက်မှုလိုအပ်နေတယ်လို့ UNICEF ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီကလေးငယ်တွေရဲ့စိတ်ပိုင်းရောရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အတွက်သူတို့ရေစီကိုအရောက်သွားဖို့တိတ်ကိုလိုအပ်နေတယ်လို့လည်းယူကရိန်းနိုင်ငံဆိုင်ရာ UNICEF အကြီးအကဲ Giovanna Barbaris ကပြောပါတယ်။ပဋိပက္ခဖြစ်ပွားတဲ့ဒေသတွေမှာကလေးငယ်ပေါင်း2သိန်း 15,000 ထက်မနည်းနေရစွန့်ခွာထွက်ပြေးခဲ့ရတဲ့အပြင်ပြီးခဲ့တဲ့နှစ်ကအကြမ်းဖက်မှုတွေအတွင်းကလေးငယ်ပေါင်း20ထက်မနည်းတိစုံခွဲရတယ်လို့ UNICEF ကဆိုပါတယ်
။တောင်တရုတ်ပင်လယ်တွေကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတို့မှာတရုတ်ကမြေပြင်ကနေဝေဟင်ပစ်ဒုံးကျည်တွေချထားတဲ့ဆိုတဲ့သတင်းတွေထွက်လာတာကြောင့်ဒေသတွင်းလူညုံရေးပေါ်ရေရှည်အကျိုးဆက်တွေဖြစ်လာနိုင်ခြေပေါ်ဆွေးနွေးညှင်းခုံတာတွေအပြင်းထန်ဖြစ်လာပါပြီ။တောင်တရုတ်ပင်လယ်ထဲမှာတင်းမာမှုတွေပိုတိုးလာနေတဲ့ပေါ်ပိုပြီးဆိုးရင်လာကြတယ်ဆိုတာကိုအော်စတြေးလျနဲ့နယူးဇီလန်နိုင်ငံတွေကဒီကနေ့ပြောကြပါတယ်။တရုတ်နဲ့အမေရိကန်တို့ကတော့အချိန်နဲ့တင်းမာအောင်သူကလုပ်တယ်ကိုကမလုပ်ဘူးဆိုပြီးတော့အပြန်အလှန်ဆွဆွဲပြောဆိုထားကြတာပါ။တရုတ်နိုင်ငံအတွက်အကြီးမားဆုံးစိန်ခေါ်မှုတွေကတခုကတော့ Thucydides ထောင်ချောက်လို့ဆိုတဲ့အထည်ကျသွားမဲ့အခြေအနေဖြစ်တယ်လို့တရုတ်သမ္မတရှီကျင်းမင်ကပြောထားမှုတာကိုနယူးဇီလန်ဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်အော်စတြေးလျဝန်ကြီးချုပ် Malcolm Turnbull ကပြန်ပြောသွားပါတယ်။ အဲ့ဒီ Tusi Dice ထောင်ချောက်ဆိုတာကအင်အားကြီးနိုင်ငံဖြစ်လာနေတဲ့နိုင်ငံတစ်ခုကတခြားအင်အားကြီးနိုင်ငံတွေကြားမှာစိုးရိမ်မှုတွေဖြစ်အောင်လုပ်တာကြောင့်ပဋိပက္ခကိုဥတီသွားတဲ့အခြေအနေကိုဆိုလိုတာပါသမရရှိကပြောထားမှုတွေအတိုင်း Tusi Dice ထောင်ချောက်ထဲကိုတရုတ်နိုင်ငံရောက်သွားမယ်အရေးရှောင်ကျင်နေဆိုရင်တောင်တရုတ်ပင်လယ်တွင်နေမြေပိုင်ဆိုင်မှုအငင်းပွားနေတာကိုနိုင်ငံတကာဥပဒေကနေတဆင့်အားလုံးအသုံးပြုနိုင်တဲ့နည်းလမ်းတွေအားလုံးကနေတဆင့်ဖြည့်ရှင်းသင့်ပါတယ်လို့ဩစတြေးလျဝန်ကြီးချုပ်ထမ်ဘူးကပြောပါတယ်
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်စမ်းသပ်ပစ်လုပ်လိုက်တဲ့လို့ရအတွက်အမေရိကန်အစိုးရကမြောက်ကိုရီးယားအပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေနောက်ထပ်ချထားလိုက်တဲ့အတော့ကိုရီးယားဘက်ကလည်းချီကျူးပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်မဲ့ဥပဒေကိုအမေရိကန်သမ္မတဘာရက်အိုဘားမားကအတိပြုလက်မှတ်ရေးထိုးပြီးမှပဲတောင်ကိုရီးယားရဲ့တုံ့ပြန်မှုတွေဒီကနေ့ထွက်ပေါ်လာတာပါ။ဒီဥပဒေရဲ့တည်ရောက်မှုနဲ့အတူတခြားအပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေနဲ့တောင်ကိုရီးယားဘက်ကလုပ်တာတွေပေါင်းလိုက်ရင်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်နဲ့ပဲ့ထိန်သတ်ဒုံးကျည်တွေပြစ်ပြီးရန်စားတဲ့လုပ်ရက်တွေအတွက်ထိုက်တန်တဲ့အကျိုးဆက်တွေခံစားရပါလိမ့်မယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောပါရယ်မြောက်ကိုရီးယားကနျူကလ িয়ার လက်နက်ကြီးတွေနဲ့တာဝေးပြစ်ပဲ့ထိန်သတ်ဒုံးကျည်တွေထုတ်လုပ်မှုမှာလိုအပ်တဲ့ငွေကြေးတွေစီစဉ်နိုင်ခြင်းမရှိအောင်တာမြင်ဖို့ရည်ရွယ်ထားကြတာပါဒါအပြင်လာမယ့်လမှာကျင်းပမယ့်အမေရိကန်နဲ့တောင်ကိုရီးယားနှစ်စဉ်ပူးတွဲစီရေးလေ့ကျင့်မှုမှာပါဝင်တဲ့အမေရိကန်တပ်တွေကိုနှဆတိုးလိုက်မယ်လို့လည်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးကသတင်းထောက်တွေကိုပြောဆိုပါရယ်
တောင်ဆူဒန်နိုင်ငံကရသမြကောက်ွယ်ပေးဆိုင်ရာကုလသမဂ္ဂနေရာမှာဒီသတင်းပတ်အတွင်းလက်နက်ကင်တိုက်ခိုက်မှုကြောင့်လူ16ယောက်ထဲမှနေတည်ဆုံတယ်လို့နယ်စည်းမခြားဆရာဝန်များအဖွဲ့ MSF ကပြောပါတယ်။အဲ့ဒီအထက်မှာသူတို့နေယူဒီမှာတိုက်ခိုက်ခံရတဲ့တောင်ဆူဒန်ဝန်ထမ်းတယောက်လည်းပါပါတယ်။မာလကာရက်ကနေရာမှာတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးဂျာဇာဗရီနီကထွက်ထားတဲ့သတင်းထဲမှာလူ9ယောက်တည်ဆုံတယ်လို့ပြောထားတာကနေအခုပိုတိုးလာတာပါ။တည်ဆုံသွားတဲ့ဝန်ထမ်း2ဦးဟာတိုက်ခိုက်ခံရတဲ့ဝန်ထမ်းက MSF စစ်ရုံတရုံရဲ့လုပ်သားတွေဖြစ်တယ်လို့ MSF ကပြောပါတယ်ခင်ဗျာ။
ထိတ်တန့်ရသတင်းတွေကိုကိုကျကျသိတဲ့နန်းလောင်တို့ကကြီးညာပေးကြတာပါအခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြပေးပါမယ်ပဋိပက္ခတွေနဲ့အငင်းပွားစရာဖြစ်နေတဲ့လေပရောင်တောင်ကျင်းနီစီမံကိန်းပြန်လည်စတင်တော့မှနဲ့ပတ်သက်ပြီးဘလို့တုတ်ပြန်ချက်တွေရှိတယ်လဲဆိုတာကိုအရင်ဦးဆုံးတင်ပြပေးပါမယ်လေပရောင်တောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့အငင်းပွားမှုတွေနဲ့ကန့်ကွက်ဆန္ဒပြမှုတွေအကြီးအကျယ်ကြုံခဲ့ပြီးနောက်2013ခုနှစ်ကစလို့စာချုပ်အသစ်ပြန်လည်ထုတ်ဆိုရမှာအခုတော့ပထမဆုံးချိန်ဖြစ်ကျင်းနီထုတ်လုပ်ရေးကိုလာမယ့်မေလမှာပြန်လည်စတင်တော့မှဖြစ်ပါတယ်လေပရောင်တောင်ကျင်းနီစီမံကိန်းဟာစုံစမ်းစစ်ဆေးကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝလိုက်နာမှုမရှိသေးတာမို့လာမယ့်လွှတ်တော်မှာအရေးပေါ်အဆိုတင်သွင်းသွားမှာဖြစ်တယ်လို့လေပရောင်တောင်စုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဝင်ဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်က VOA ကိုပြောပါရယ်စုံစမ်းမင်းမြန်ထားတဲ့မိုက်အေးမာကတင်ပြပို့ထားပါရယ်ရှင
်စကိုင်းတိုင်းရင်းမာပင်ခရိုင်လေပရောင်တောင်ကျင်းနီစီမံကိန်းဖြတ်သိမ်းရေးနဲ့တိမ့်ဆီထားတဲ့မြေယာတွေပြန်ပေးရေးအတွက်ဒေသခံတွေက၃နှစ်ကြာကြာဆန္ဒပြတောင်းဆိုနေပေမဲ့မကြခင်မေလမှာကျင်းနီထုတ်လုပ်ရေးစတင်တော့မယ်ဆိုပြီးမြမဝမ်ပေါင်ကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူမစ္စတာဒေါင်ယန်ဖီကအခုလိုပြောဆိုပါတယ်
။ဟိုဟာဒီ2016ဟိုမေလပေါ့နော်။မေလကဟိုတူကျွန်တော်ပြီးတော့ပြီးအောင်ကျွန်တော်ဟိုလေးစူးစမ်းနေပါလေအဲကြောင့်မေလကျလို့ရှိရင်ကျွန်တော်ဟိုကျင်းနီကိုပြန်ထုတ်ဖို့ညွှန်ပြတာပေါ့။
စီမံကိန်းအတွက်သိမ်းယူထားတဲ့နေရာတွေပြန်ရရေးအတွက်၃နှစ်ကျော်ကြာတဲ့အထိအချိန်ပေါင်း290ကျော်ကန့်ကွက်ဆန္ဒပြတောင်းဆိုနေတဲ့ဒေသခံတွေကတော့စီမံကိန်းဖြတ်သိမ်းရေးပါဝင်အချက်ဆက်နှစ်ချက်ကိုတောင်းဆိုထားတယ်လို့အခုလိုပြောပါတယ်
။လူတိုက်ရေနဲ့ကျင်းဒီစီမံကိန်းလုံးဝဖြတ်သိမ်းရေးမတရားသိမ်းဆဲထားသောနေရာမြေများပြန်လည်ရရှိရေးဒေါခင်ဝိအားပြတ်တက်လိုက်တော့လူတိုက်ဘေးရန်ခံကိုအမြန်ဆုံးဖမ်းဆီးရေးယူပေးရေးမီလာမောင်ဒီရခအမြန်ဆုံးပေါ်ထုတ်ရေးယူပေးရေးဆက်မချက်ပေါ့
နှစ်30စာချုပ်နဲ့မြမဆိုးရထံကနေ2013ခုနှစ်တုန်းကစာချုပ်အသစ်ချုပ်ဆိုပြီးငှားရမ်းထားတာဖြစ်လို့မြေယာကိစ္စတွေဟာအစိုးရနဲ့သက်ဆိုင်နေဆိုပြီးဝမ်ပေါင်ကုမ္ပဏီဘက်ကပြောဆိုထားတာပါဒါအပြင်စုံစမ်းစစ်ဆေးရေးအစီရင်ခံစာကိုလိုက်နာခဲ့တဲ့အကြောင်းကိုလည်းပြောပြပါတယ
်အဲ့ဒီစီရင်ခံစာထွက်ပြီးတော့နောက်ပိုင်းပေါ့နော်ဆိုရအနေနဲ့အကြံပေးတာတိုင်းဟိုအကောင့်ထဲ for company တခုကျွန်တော် IC ပေါ့နော် entity အဲ့ထက်မှဒီဆောင်ဝင်ကြီး၄ပါးသူ့ဝင်ကြီးကောင်ဟိုလေ6ပါးလောက်အဲ့လိုဖွဲ့ပြီးတော့ညွန်ကျိုးတို့သူ့ညွန်ကျိုးတို့ဟိုအဲ့လိုပါတဲ့ခါကျတော့ဟိုအဆန်းဆုံးကြီးအကြံပေးတဲ့တိုင်းပဲကျွန်တော်ဟိုသူတို့ဟို account ထဲ for ဆောင်ရွက်ပါတယ
်နှစ်30စာချုပ်နဲ့မြမဆိုရထံကနေ2013ခုနှစ်တုန်းကစာချုပ်အသစ်ချုပ်ဆိုပြီးငှားရမ်းထားတာဖြစ်လို့မြေယာကိစ္စတွေဟာအစိုးရနဲ့သက်ဆိုင်နေဆိုပြီးဝမ်ပေါင်ကုမ္ပဏီဘက်ကပြောဆိုထားတာပါဒါအပြင်စုံစမ်းစစ်ဆေးရေးအစီရင်ခံစာကိုလိုက်နာခဲ့တဲ့အကြောင်းကိုလည်းပြောပြပါရယ်ဒါပေမဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်လည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါခင်ဆန်းလိုင်ကတော့ကုမ္ပဏီတွေဟာအစီရင်ခံစာကိုအပြည့်အဝလိုက်နာမှုမရှိတဲ့အတွက်ပြည်သူလူထုကျေနပ်မှုမရှိဘူးဆိုရင်လွှတ်တော်မှာဆက်လက်တင်ပြသွားမယ်ဆိုပြီးအခုလိုပြောပါရယ်
ဒ
ကျွန်တော်စီစဉ်ရေးကော်မရှင်ရဲ့အစီရင်ခံစာထဲမှာဖော်ပြထားတဲ့အချက်တွေပေါ့နော်ဒါကျွန်တော်လေယာဉ်ရောကြီးအဓိကရောလေယာဉ်ရောကြီးပြေးလို့ရနိုင်နိုင်ရောကြီးပြေးလို့ရနောက်ဆိုဒီတိုင်းထဲမှာရှိရဒေသခံတွေလူတွေကိုလောက်ကန်ခွင့်လမ်းမပေးလို့ရဆိုဒါရရောအခုချိန်ထိဟိုပေါ့နော်ဒါရအစီအမပြေသေးရတော့ကျွန်တော်တို့တွေ့ရတယ်နောက်တစ်ခုကဒီစဉ်ခံစာပေါ်မှာပါတဲ့အချက်တွေအကုန်လုံးကိုလည်းအပြည့်ဝအကောင်အထည်ပေါ်ပြီးလိုက်နိုင်တယ်ကျွန်တော်တို့မတွေ့ရဘူးလူလူတွေရဲ့အတောင်ကိုကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေဆိုတာအများအားနားထောင်နေရတဲ့ဒီလူတွေလေအဲ့တော့ကျွန်တော်တို့ဒီလူလူတွေချိန်မှတ်တာမရှိဘူးဒီလူလူတွေတကလောအချက်တွေရှိနေသေးတယ်တောင်းဆိုနေသေးတယ်ဆိုရင်တော့ဒီလူလူတွေကိုကျွန်တော်တို့လွတ်တော်တွေကနေကျွန်တော်တို့မပြောဖို့ရအောင်ရှိတယ်အခုလိုအချိန်ကြီးအတိုင်းနဲ့ဆက်ပြီးတော့လုပ်နေအောင်ဆိုရင်တော့ဒီဒေတာရဲ့အေဂျင့်တင်နေနေဒီဒေတာမှာရှိတဲ့ဒီလူလူတွေရဲ့ဘဝလုံခြုံရေးပြောဖို့ရှိနေရတာဒီလိုပဲဖြစ်နိုင်နေမယ်ဆိုရင်တော့ကျွန်တော်တို့ညီမညီမရဲ့အနာဂတ်အတွက်အခြားနိုင်ငံတွေကလာရောက်ရင်းနှီးမြှုပ်နှံတဲ့လူတွေအတွက်ပါတော့အနောက်ဖြစ်ဖြစ်နိုင်တယ်လို့ကျွန်တော်တို့ဒီလိုမျိုးဆိုတော့အဲ့ဒီလိုမှမမမလို့ဘူးဆိုရင်တော့ကျွန်တော်တို့ကဒီလူလူတွေရဲ့အတန်ကိုကျွန်တော်တို့ကထုတ်ပြီးတော့လွတ်တော်ရအောင်ဆက်ပြီးတော့ပြောကြရအောင်
စီမံကိန်းဟာပွင့်လင်းမြင်သာဖို့လိုအပ်နေတယ်လို့တဘာဝပတ်ဝန်းကျင်မထိခိုက်အောင်လှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းတဘာဝပတ်ဝန်းကျင်ထိမ့်သိရေးလှုပ်ရှားဆောင်ရွက်နေတဲ့ပညာရှင်ဦးဝင်းမျိုးသူကတော့အခုလိုသုံးသပ်ပါတယ်
။အဲမှာအရေးကြီးဆုံးကဒီတပ်တွတ်တွင်းလုပ်ငန်းကိုပွင့်လင်းမြင်သာမှုနဲ့တာဝန်ယူတာဝန်ခံမှုရှိအောင်ကျွန်တော်တို့ကစီမံခန့်ခွဲရေးကော်မတီကိုတခြားဖွဲ့ဖို့လိုတယ်။ဒီ accumulated environment in that one no ဒီပတ်ဝန်းကျင်ပြပြီးသွားရင်ထက်ခါထက်ခါပြက်တဲ့ခါကြတဲ့ခါကြတော့ပို့ပြီးတော့ပြန်ပြင်ဖို့ကိစ္စမှာဖတ်ချင်လို့မရအောင်ဆိုးသွားမယ်ဟာကျွန်တော်တို့ကြောက်တယ်ပေါ့အဲ့တော့လောလောဆယ်ခုလိုမျိုးကျွန်တော်တို့အချိုးအပြောင်းလဲဖြစ်နေကာလမှာဒါတက်ဆိုင်ရာဌာနတွေကလည်းစဉ်းစားဝင်ရောက်ဆက်ဆင်းနိုင်ဖို့မှာအကန့်အသတ်တွေဖြစ်နေတဲ့အခါကြတော့เนาะတက်တူတွင်းလုပ်ငန်းမလုပ်သေးတာကောင်းပါလိမ့်မယ်လို့ကျွန်တော်ထင်တယ
်2012ခုနှစ်တုန်းကစီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာကြောင့်တန်ငါအပားတရားခန့်ဟာမီးလောင်တံရရခဲ့တာပါဒီအတွက်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ဒီစီမံကိန်းကိုအရင်တုန်းကကော်မတီနှစ်ခုဖြစ်တဲ့မြန်မာဝမ်ပေါင်ကော်မတီနဲ့မြန်မာစီးပွားရေးဥပိုက်ကော်မတီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်ပြန်လည်ချုပ်ဆိုတာမြန်မာအစိုးရက57ရာခိုင်နှုန်းမြန်မာစီးပွားရေးဥပိုက်ကော်မတီလီမိတက်က19ရာခိုင်နှုန်းနဲ့မြန်မာဝမ်ပေါင်ကော်မတီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့ဆုံးဖြတ်ခဲ့ပါတယ်ရှင်
မအေးအေးမတင်ပြခဲ့တာဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးတော့ NLD ဥဆောင်တဲ့အစိုးရလက်ထက်သတင်းလွှတ်လပ်ခွင့်ဘယ်လောက်ရှိနိုင်မလဲဆိုတဲ့လက်ရှိပြင်ကြားရေးဝန်ကြီးဦးရထွေးရဲ့အမြင်ကိုတင်ပြပေးပါမယ် NLD ဥဆောင်တဲ့အစိုးရသစ်လက်ထက်မှာသတင်းမီဒီယာတွေပိုးပြီးပွင့်လင်းလှဖို့မျှော်လင့်ပေမယ့်အစပိုင်းမှာတော့သတင်းမီဒီယာတွေနဲ့အစိုးရအာဏာပိုင်တွေအကြားအပြန်အလှန်နားလည်မှုတွေရှိဖို့တော့လိုအောင်မယ်လို့လက်ရှိပြန်ကြားရေးဝန်ကြီးဦးရထွက်က VOA ကိုပြောပါရယ်ပြန်ကြားရေးဝန်ကြီးဌာနအနာဂတ်နဲ့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ဦးရထွက်က VOA ကိုပြောထားတာပါအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုရောက်လာခဲ့တဲ့ပြန်ကြားရေးဝန်ကြီးဦးရထွက်ကို VOA ဖွက်သားကိုကြော်ကြော်သိန်းတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါပြီရှင
်ပြန်ကြားရေးဝန်ကြီးဌာနရဲ့အနာဂတ်ကိုရောဝန်ကြီးဘယ်လိုမြင်ထားပါလဲခင
်ဗျာပြန်ကြားရေးဝန်ကြီးဌာနရဲ့အနာဂတ်ကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရေးအဆုံးဖြတ်ပဲပေါ့ကျွန်တော်ကတော့ဘာပဲလုပ်ခဲ့လဲဆိုတော့ဘယ်လိုအခြေအနေမဆိုရင်ဆိုင်ရသည်ဖြစ်စီကျွန်တော်ဝန်ထမ်းတွေအနေနဲ့ဆက်ပြီးတော့ရက်တည်နိုင်စွမ်းရှိအောင်ပေါ့နော်လုပ်ငန်းအတတ်ပညာအရာဖြစ်ဖြစ်ကျင့်ဝတ်အရာဖြစ်ဖြစ်စိတ်သက်ပိုင်းဆိုင်ရာဖြစ်ဖြစ်ရက်တည်နိုင်စွမ်းရှိအောင်လို့ကျွန်တော်ပြင်ဆင်ပေးခဲ့တာပေါ့အဲ့တော့ကျွန်တော်ကတော့ပြန်ကြိုင်းဝန်ထမ်းရှိသည်ဖြစ်စီမရှိသည်ဖြစ်စီကျွန်တော်ရဲ့ဝန်ကြီးဌာနဝန်ထမ်းတွေဟာစာတမ်းသမားကောင်းတွေမီဒီယာသမားတွေဖြစ်နေဆက်ပြီးတော့ရက်တည်နိုင်နိုင်မလို့ကျွန်တော်တို့ယုံကြည်တယ်
ဟုတ်ကဲ့မြန်မာနိုင်ငံရဲ့သတင်းမီဒီယာလှုပ်လှခွင့်ဟာဒေတာတွေမှာတော့နှစ်အနည်းငယ်အတွင်းမှာအများကြီးကိုတက်လာတယ်လို့ပြောကြပါတယ်ဒါသတင်းမီဒီယာဆိုင်ရာကြွန့်ကျင်တဲ့လူကိုယ်တိုင်ကသုံးသပ်ထားတာပါဆိုတော့ဒီမှာတစ်ချက်ထောက်ပြကြတာကတော့ကျွန်တော်တို့အတန်းနဲ့မီဒီယာပေါ့နော်ဆိုတော့အတန်းနဲ့မီဒီယာလုပ်ငန်းလွတ်လပ်ပွင့်လင်းလာဖို့လာလာရောအခုဒီနေ့ဒီချိန်မှာဘယ်လောက်ထိရှိလာပါလဲ
ကျွန်တော်တို့အစိုးရရဲ့ပြုပြင်ပြောင်းလဲလုပ်ငန်းစဉ်ထဲမှာကိုကဒီရုံတန်ကဏ္ဍပေါ့နော်ဖွံ့ဖြိုးတိုးတက်ပါပဲဒါကြောင့်မို့လို့ကျွန်တော်က2013ခုနှစ်ကဒီရုံမြင့်တန်ကြားနဲ့အတန်းထုတ်လို့ချင်းဥပဒေချောင်းကိုရေးဆွဲပြီးမှကျွန်တော်တို့လွတ်တော်တင်ခဲ့တာပေါ့တိုးတော်လွတ်တော်မှာသူကအကြောင်းမျိုးကြောင့်ကြံ့ကြာနေတဲ့ခါကျတော့2015ဩဂတ်လကျမှပဲအတည်ပြုနိုင်တာပေါ့အဲ့တော့အခုအဲ့ဒီဥပဒေကနေပြီးတော့မှနေဥပဒေတွေပေါ်ထွက်ဖို့နဲ့ဟလာရုံမြင့်တန်ကြားကောင်စီလိုဟာမျိုးတွေဖွဲ့စည်းဖို့ကတော့ကျွန်တော်တို့တင်နေမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရလက်ထက်ကျမှပဲလုပ်နိုင်တော့မှာပဲ
ဟုတ်ကဲ့မြန်မာနိုင်ငံကသတင်းမီဒီယာပွင့်လင်းနေဆိုပေမဲ့ဒီလိုပွင့်လင်းတဲ့အခြေအနေကဘယ်သူမှမျှော်လင့်မထားတဲ့ဘယ်သူမှကြိုပြီးတော့ပြင်မထားတဲ့အခြေအနေဖြစ်တဲ့ခါကျတော့ဒီသတင်းမီဒီယာသမားတွေဘက်မှာရောဖက်ကသဆိုင်ရာဆိုတာတာဝန်ရှိသူတွေဟလာနိုင်ငံပါတီတရားတာဝန်ရှိသူတွေဘက်မှာရောနှစ်ဖက်စလုံးမှာလိုအပ်ချက်တွေရှိတာတွေ့ရပါတယ်ဒီကိစ္စရဲ့ပိုင်းမှာလည်းတော်တော်တရင်ယူခွင့်တွေကလည်းပတ်သက်ပြီးတော့အတန်းတွေတော်တော်များများထွက်ခဲ့ပါတယ်အဲ့ဒါတွေကိုအစဉ်ပြေချောမွေ့သွားအောင်အကောင်းဆုံးဘယ်လိုလုပ်နိုင်မလဲ
ဒါတော့ကျွန်တော်တို့ကဗျာနှစ်ပေါင်း50ကျော်လောက်ဒီစနစ်နဲ့ကင်းကွာနေခဲ့တာ哦အဲ့တော့ဒါကြီးကိုကျွန်တော်ပြန်ပြောင်းလဲတဲ့ခါမှာခင်ဗျားပြောသလိုပဲကျွန်တော်တို့အစိုးရပိုင်းမီဒီယာတွေမှာလည်းစိန်ခေါ်မှုတွေအများကြီးနေရှိတယ် ပုဗ္ဗလိကမီဒီယာတွေမှာလည်းစိန်ခေါ်မှုတွေရှိတာပေါ့တိုးတော့နှစ်ဖက်လုံးကတော့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြောင်းမယ်ဆိုလို့ရှိရင်လွတ်လပ်ပေါ်လင်းတဲ့သတင်းမီဒီယာပတ်ဝန်းကျင်ရှိကိုရှိရမယ်ဆိုတဲ့ရည်ရွယ်ချက်ချင်းတော့တူတာပေါ့အဲ့တော့ဒီရည်ရွယ်တူပြီဆိုရင်တယောက်တယောက်နားလည်မှုရဖို့အတွက်ကတော့အပြန်လန်ဆွေးနွေးညှိနှိုင်းရမှာပေါ့ဗျာတယောက်တယောက်တယောက်ရဲ့ခက်ခဲတယောက်နားလည်အောင်ကြိုးစားမှာပေါ့ကျွန်တော်တို့လက်ထက်မှာလည်းကျွန်တော်နဲ့မီဒီယာကြားမှာအဖို့ထစ်တွေပြဿနာတွေရှိခဲ့တာပဲတိုးတော့ဘာပဲပြောဒီလိုပဲညှိရင်းနှိုင်းရင်းနဲ့ပဲကျွန်တော်တို့ဒီလောက်ထိ keep up ခဲ့ပြီပေါ့ဆိုတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့မူလနေရလွတ်လပ်ပွင့်လင်းတဲ့ဒီမိုကရေစီကိုတည်ဆောက်မယ်လို့ကြွေးကြော်ပြီးလာခဲ့တဲ့အစိုးရဟုတ်ရဲ့ဆိုတော့ကျွန်တော်တို့တက်တော်သူပို့ပြီးတော့မှမီဒီယာမှာလွတ်လပ်ပွင့်လင်းအောင်လုပ်နိုင်နေမလို့ကျွန်တော်ယုံကြည်တယ်ဒါပေမဲ့အစမှတော့ဗျာတယောက်တစ်ယောက်တယောက်နေထားတယောက်နားလဲအောင်တော့ပြန်စူးစမ်းဖို့အတင်းသမားရဲ့ဘက်ကလိုချင်နေဆိုရင်လည်းဟိုဘက်ကမြို့သားဒီမိုကရေစီဖွဲ့ချုပ်ကတာဝန်ရှိသူတွေမှာစိုးရိမ်မှုရှိရင်ရှိနေမှာပေါ့အဲ့ဒီစိုးရိမ်မှုတွေလည်းတင်းသမားတွေကနားလဲအောင်လုပ်ရမယ်တင်းသမားတွေရဲ့လုပ်ငန်းသဘောတဘောဘောက်လည်းဟိုဘက်ကတာဝန်ရှိသူတွေကနားလဲအောင်လုပ်ရမယ်ဆိုတော့အလုံးအစုံတွေလို့ဟာမျိုးတွေအစည်းအဝေးမျိုးတွေနဲ့များများတွေ့ပြီးဖြည့်ရှင်းတဲ့လို့ကျွန်တော်တို့မြင်တယ
်။ဝင်းကြီးတို့ဝင်းကြီးစက်တာမကြခင်မှာဆိုရင်တော့စူအဖွဲ့အလွဲပြောင်းပြီးပြီဆိုရင်ဝင်းကြီးလုပ်ငန်းတာဝန်တွေလည်းပြီးဆုံးတော့မယ်လို့ကျွန်တော်လည်းလူပဲစပါတယ်။ဝင်းကြီးကိုယ်တိုင်ရဲ့ရှေ့အနာဂတ်နိုင်ငံရေးအနာဂတ်ဝင်းကြီးဘယ်လိုစဉ်းစားထားပြီးပြီလဲခင်ဗျာ
။ခုနကအရာဝင်နဲ့မေးတော့လည်းကျွန်တော်ဒီမေးခွန်းပဲဖြေရတာပေါ့ဗျာ။ဆိုတော့နိုင်ငံရေးမှာတော့ဗျာနောက်၄-၅နှစ်ဆိုတာအရင်ဝေးပါသေးတယ်။အဲ့ဒါကြီးတော့ကျွန်တော်လောဆယ်ကျွန်တော်ရဲ့နိုင်ငံရေးဘာလုပ်မယ်ဆိုတော့ကျွန်တော်မစဉ်းစားပါဘူး။လက်ရှိလုပ်ချင်တာတော့ကျွန်တော်ခဏအနားယူမယ်။ပြီးလို့ရှိရင်တော့ကျွန်တော်ရဲ့အတွေ့အကြုံတွေကိုစာအုပ်ဖြစ်ရေးတာ။နောက်မြန်မာနိုင်ငံရေးပုံမှာပြင်ပလေးလာသုံးသပ်သူတယောက်နဲ့ဝေဖန်သုံးသပ်တာတွေကျွန်တော်လုပ်မှုဆုံးဖြတ်ထားပါတယ
်။နိုင်ငံရေးလောကရဲ့ပြောင်းဝင်မှုအလားအလာရှိတယ်ပ
ေါ့နော်။အဲ့ဒါကတော့ပြောဖို့ရန်စောပါသေးတယ်ဗျ။တကယ်ကြတော့ကျွန်တော်လည်းဝန်ထမ်းဘဝလာလာဆိုတော့နိုင်ငံရေးသမားလည်းမဟုတ်ခဲ့ဘူးလေ
။သမရာကြီးအနေနဲ့ကဘယ်လိုစဉ်းစားထားလဲဦးကြီး။ဘယ်လိုတည်ထားပါလဲ။သမရာကြီးကသူ့ရဲ့နိုင်ငံရေးနာကတ်ကိုဘယ်လိုပြင်ဆင်ထားပါလဲ။
သမဏကြီးကတော့အရင်တော့ပြည်သူ့ချက်ခိုင်နဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌပေါ့သမဏဖြစ်တဲ့ခါကျတော့ဖွံ့ဖြိုးရေးအခြေခံဥပဒေရဲ့ကန့်သတ်ချက်ကြောင့်သူပါတီကိစ္စတွေဝင်မလုပ်ခဲ့ရဘူးအဲ့တော့သမဏတာဝန်လွှဲပြောင်းပြီဆိုတော့ဒီ2015ရွေးကောက်ပွဲရဲ့အတွေ့အကြုံတွေကနေတင်ကားစာဖော်ထုတ်ပြီးတော့မှလက်ပြီးခိုင်ပြုပါတီကိုပြန်ပြီးတော့ပြင်ဆင်တာတွေဖွဲ့စည်းတာတွေသူပြန်လုပ်မှာပေါ့ပြီးလို့ရှိရင်တော့ပါတီခေါင်းဆောင်မှုဘသူကဆက်ပြီးလုပ်မှာဆိုတော့ပါတီကပြန်ဆုံးဖြတ်မှာပေါ့ဒါတော့ကျွန်တော်အကြမ်းမင်းနားလေတာ
နောက်9နှစ်အတွင်းမြန်မာနိုင်ငံဘုံကြီးရဲ့ vision ပေါ့နော်ဝင်ကြီးရဲ့အမြင်ကြီးမျှော်လင့်ထားတာနောက်9နှစ်ကြာပြီးတဲ့အခါမှာမြန်မာနိုင်ငံဟာဘယ်လိုအခြေအနေမျိုးမှာရှိနေလိမ့်မယ်လို့ဝင်ကြီးကိုယ်တိုင်ကဖြစ်ချင်ပါလို့မျှော်လင့်ထားပါတယ်ကြိုမြင်တာပ
ါကျွန်တော်ကတော့လာမယ့်9နှစ်မှာမြန်မာနိုင်ငံအခုတည်းပိုပြီးမှတည်ငြိမ်အေးချမ်းပြီးတယ်ပိုတော့ဖွံ့ဖြိုးတိုးတက်မယ်နောက်ပြီးနိုင်ငံတကာအတိုင်းဝိုင်းနဲ့ပိုပြီးမှဟိုချိတ်ဆက်မိလာမယ်လို့ကျွန်တော်ယုံကြည်တယ်ဘာလို့ဆိုတော့ကျွန်တော်တိုင်းဝိုင်းထဲမှာဘလောက်ပဲတရားတရားသဘောထားကိုယ်လွှဲမှုတွေရှိနေပါစေအားလုံးကမြန်မာနိုင်ငံကိုပို့ပြီးကောင်းတော်မြင်နေတဲ့လူတွေကြီးပဲလေဆိုတော့ဒီဘုံအကျိုးစီးပွားကနေပဲကျွန်တော်ညင်းညင်းခုံရင်းနဲ့အဖြစ်ရှာရင်းနဲ့လှုပ်သွားလို့ရှင်တော့ကျွန်တော်ပြောတဲ့ဒီမြန်မာနိုင်ငံအခြေအနေကိုရောက်မှလို့ကျွန်တော်ယုံကြည်တယ
်ဘုံကြီးနေနဲ့အကောင်းပုံမြင်တယ်ပေါ့
ကျွန်တော်တော့ကောင်းလို့မြင်တယ်အနာဂတ်ကိုလည်းကျွန်တော်ယုံကြည်တယ်အတိတ်မှာကျွန်တော်လုပ်ခဲ့တဲ့ဟာတွေအတွက်လည်းကျွန်တော်ကျေနပ်တယ်
ကျေးဇူးအများကြီးတင်ပါ
တယ်။ဟုတ်ပါပြီ
။လက်ရှိပြင်ကြားရေးဝန်ကြီးဦးရဲထွတ်ကို VOA မြန်မာပိုင်းဝန်တော်သားကုကြကြသင်ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုတခါကချင်းပြည်နယ်ဘက်ကဒီ banking ဖြက်စီးရေးလှုပ်ရှားသူတွေနဲ့အာဏာပိုင်တွေအကြအချင်းနဲ့ပုံမတင်မလာတဲ့အကြောင်းကိုတင်ပြပေးပါမယ်။ကချင်းပြည်နယ်ကံပိုက်တီမြို့နယ်ခွဲက banking တွေကိုဖြက်စီးဖို့တွားရောက်တဲ့လူထုခြေပြုမူရေးစေဝါတိုက်ဖွဲ့ရေးအဖွဲ့ဝင်2000ကျော်ဟာလုံခြုံရေးတပ်ဖွဲ့တွေကချီးပွေလမ်းခွဲမှာတားဆီးထားပါတယ်။ကချင်းပြည်နယ်ရတဖွဲ့ကဘိန်းဆိုင်သူတွေရံပြူမှာကြောင့်ပိတ်ပင်တာလို့သတင်းထုတ်ပြန်ထားပေမဲ့မူရတိုက်ဖြက်ရေးဖွဲ့တွေကလက်မခံဘဲခီးဆက်နိုင်ဖို့အတွက်ပြင်ဆင်နေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ကချင်ပြည်နယ်အတွင်းကသာမကမူဆယ်လာရှိုးဘက်ကပါပါဝင်တဲ့လူမှုအခြေပြုမူရတိုက်ဖြက်ရေးအဖွဲ့ဝင်တွေဟာတရုတ်မြန်မာနယ်စပ်ကံပိုက်တီမြို့နယ်ခွဲအတွင်းကဘိန်းကင်းတွေဖြစ်စည်းဖို့တွားရောက်ရာမှာဒီလ16ရက်နေ့ကလေးကလုံခြုံရေးတပ်ဖွဲ့ဝင်တွေကဟန်တာထားခဲ့တာဖြစ်ပါတယ်လက်ရှိဟန်တာထားတဲ့အခြေအနေကိုမူရစ်တိုက်ဖြက်ရေးအဖွဲ့ဦးဆောင်ကော်မတီဝင်ဦးမုံဆန်ကအခုလိုပြောပါတယ
်။အခုအခြေအနေထိရတော့သူတို့တာစီတဲ့အနေထားလားကျွန်တော်တို့လည်းအဲဒီသူတို့လည်းပြောရဆက်နေရတာစီတိုင်းဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ကတော့ဒီကိစ္စကိုကျွန်တော်စိတ်ရှည်ရှည်နဲ့စောင့်နေပါတယ်ခင်ဗျာ။ဝိုင်းကုန်တော့ဆက်နေမှန်းခံပေါ့နော်။ဟာဒီဖွေလန်းခွဲပေါ့စောင့်နေပါတယ်ခင်ဗျာ။ကျွန်တော်နေဆက်နေလောက်ကတည်းကနေစာချီချီခံထားရတာပါ။လူဝင်ရတော့အခုကျွန်တော်တို့2600လူဝင်ရတော့ဖြစ်နေပါလေ
ကမ်ပိုက်တီဒေတာဘက်မှာဘင်ကင်းဆိုင်အေက9000လောက်ရှိမယ်လို့ခန့်မှန်းကြောင်းမူရစ်တိုက်ဖြည့်ရေးအဖွဲ့ဝင်တွေကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကလည်းကမ်ပိုက်တီမြို့နယ်ဂွဲဘက်ကိုတွားရောက်ဖို့ပြင်ဆင်ရမှာလန်ခီးမှာဘင်ကင်းရှင်တွေကအင်အားရာနဲ့ချီပြီးလက်နက်တွေနဲ့ဟန်တားဖို့စောင့်ဆိုင်းနေတာကြောင့်ပြည်နယ်ရဲတပ်ဖွဲ့နဲ့စစ်တပ်ကကမ်ပိုက်တီဘက်ကိုမတွားဖို့ပန်ကြားခဲ့ပါတယ်။အဲ့ဒီနောက်မူရစ်တိုက်ဖြည့်ရေးအဖွဲ့တွေဟာရဲနဲ့စစ်တပ်လုံခြုံရေးနဲ့အတူချီဝေဘက်ကဘင်းကင်းတွေကိုတွားရောက်ဖျက်ဆီးခဲ့ကြပြီးဒီရက်ပိုင်းမှာမှကမ်ပိုက်တီဒေသဘက်ကိုတွားရောက်ဖို့ထပ်မံစီစဉ်ခဲ့ကြတာဖြစ်ပါတယ်။၁၆ရက်နေ့ကကမ်ပိုက်တီဒေသဘက်ကိုတွားရောက်ဖို့ပြင်ဆင်ရမှာဘင်းကင်းရှင်တွေကလူအင်အားရာနဲ့ချီပြီးလက်နက်တွေနဲ့ထပ်မံဆောင်ဆိုင်နေတာကြောင့်လုံခြုံရေးတပ်ဖွဲ့တွေကတားဆီးခဲ့တာဖြစ်ပါတယ်။ဒီလ၁၈ရက်နေ့ကကချင်ပြည်နယ်ရဲမှူးကြီးချေဦးကမူရစ်တိုက်ဖြည့်ရေးအဖွဲ့တွေကိုတားဆီးရတာဟာတစ်ဖက်ကရန်ပြူတိုက်ခိုက်နိုင်တာကြောင့်ဖြစ်ကြောင်းနဲ့အရင်ကတနိုင်းမြို့နယ်မှာ2ကြိမ်ဝိုင်းမော်မြို့နယ်အတွင်းမှာ3ကြိမ်တိုက်ခိုက်ခံရခဲ့ကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကအရာရှိတဦးခရိုင်ရဲမှူးတွေနဲ့ဘင်းစစ်စင်ရေးမှာပါဝင်တဲ့ရဲမှူးတွေတက်ရောက်ခဲ့ကြပါတယ်။ကချင်ပြည်နယ်ရဲမှူးကြီးရဲ့ပြောဆိုချက်အပေါ်မှာတော့မူရစ်တိုက်ဖြည့်ရေးဦးဆောင်အဖွဲ့ဝင်ဦးမုံဆန်ကအခုလိုတုံ့ပြန်ပြောဆိုပါတယ်
။အခုကျွန်တော်တို့တွားမဲ့ဒေတာမတည်ငြိမ်တဲ့ဒေတာမဟုတ်ပါဘူးဗျ။သူတို့ရဲ့တပ်ကနေတာဝန်ပေးထားတဲ့နေအောင်တပ်အုပ်စုရဲ့နေရယ်သူတို့တပ်ကနေပြီးတော့ဖွဲ့စည်းထားတဲ့ပြည်သူစစ်တွေအုပ်စုရဲ့နေဖြစ်တဲ့အတွက်ကြောင့်ဒီနေရာမှာမင်းကြီးစားဖို့ဆိုကျွန်တော်တို့အစိုးရပြန်လေးစာကြောင်းရှိပါဆို
ပြီးခဲ့တဲ့လကချီပွေဒေတာဘက်ကိုတွားရောက်စဉ်ကရဲနဲ့စစ်တပ်ကလုံခြုံရေးလိုက်ပါခဲ့ပေမဲ့ဒီတစ်ခေါက်မလိုက်ပါတာဟာမူရစ်တိုက်ဖြတ်ရေးအဖွဲ့ဟာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပတ်သက်မှုရှိတယ်လို့ယူဆတာကြောင့်ဖြစ်နိုင်ကြောင်းသုံးသပ်တာတွေလည်းရှိပါတယ်ကချင်ပြည်နယ်ကမူရစ်တိုက်ဖြည့်ရေးအဖွဲ့တွေဟာဒီနှစ်ဘိန်းဆိုင်ရာသီမှာကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းဒေသကြီးဟူကောင်းတောင်ကြားဒေသကဘိန်းကင်းဧက8000လောက်ကိုဖျက်ဆီးခဲ့ပြီလို့လည်းသတင်းထုတ်ပြန်ထားပါတယ်။လောလောဆယ်မူရစ်တိုက်ဖြည့်ရေးအဖွဲ့တွေစောင့်ဆိုင်းနေတဲ့အခြေအနေကိုဘယ်လိုဆက်လက်ပြီးဆောင်ရွက်မလဲဆိုတာသိနိုင်ဖို့ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့ပြည်နယ်ရဲမှူးကြီးရုံးကိုဆက်သွယ်ခဲ့ပေမဲ့အစည်းအဝေးမှာရောက်ရှိနေကြတာကြောင့်ဆက်သွယ်လို့မရခဲ့ပါဘူး။မြန်မာနိုင်ငံမှာ1996ခုနှစ်ကစပြီးမူရစ်စေဝါကင်းစင်ရေးအတွက်15နှစ်စီမံကိန်းချမှတ်အကောင်အထည်ဖော်ခဲ့ရမှာ1994ခုနှစ်အထိဘိန်းနဲ့စိတ်ကြွစေထုတ်လုပ်မှုပမာဏဆက်လက်မြင့်တက်နေတာကြောင့်2019ခုနှစ်အထိစီမံကိန်းကာလကိုနောက်ထပ်5နှစ်တိုးမြင့်ထားပါတယ
်။ကိုမိုးစောတင်ပြခဲ့တာပါရှင်။အခုတော့စနေညတိုက်ရိုက်လေလိုက်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်။
ရောစန်းစုကြည်ဓမ္မရာဖြစ်ဖို့ကိစ္စပါခြေခံဥပဒေကိုဆိုင်းငံ့ပြင်ဆင်ဖြစ်ဆွတ်ပြောင်းလဲစရာမလိုပဲတာသမီနဲ့ချွေးမတွေမြန်မာနိုင်ငံသားဖြစ်ပြောင်းလဲခံယူလက်ယုံနဲ့ပြဿနာတွေအလုံးပြေလည်သွားမှာပါလို့ပြန်ကြားဝင်ညီဦးရဲ့ထွက်ကအပြူအေကိုပြောထားပါတယ်ဒါကိုကျွန်တော်တို့ဒေါက်တာရှင်တွေကသဘောတူပါသလားရောစန်းစုကြည်ဓမ္မရာဖြစ်ရေးကြုံတွေ့နေရတဲ့အကျက်တဲကိုပြေလည်ဖို့ဒီနီးလန်းဟာအကောင်းဆုံးဖြစ်ရှင်နည်းဖြစ်တယ်လို့လက်ခံကြပါသလားအခုလာမယ့်စနေညတရက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
စနေနေ့ညတိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေ။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါရရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တောက်တာနေညာ VOA မြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီထိ line 2မီတာ24 25 30နဲ့50နဲ့ line လာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့တိုက်ပံတဲ့နည်းပညာကဏ္ဍအပြင်သုရဆုံလင်အမေရိကန်တခွင့်အစီအစဉ်ကိုလည်းနားဆင်ရမှာပါ။အမျိုးသမီးကဏ္ဍမှာနားဆင်ရမှာကတော့
This International Day of Women and Girls in Science presents us with an opportunity to consider
Maltonaigan အမျိုးသမီးသမ္မတ Mary Louise Calero Quick ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့သုရဆုံလင် American တခွင့်အစည်းအဝေးကိုအရင်ဦးဆုံးတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့ American တွေဘလို့မြန်မာအစားအသောက်မျိုးကိုတိုက်နေတဲ့ကြတယ်လဲဆိုတာကိုတင်ပြပေးပါမယ် Boston မြို့မှာရုမစားတောက်ဆိုင်ဖွင့်လင့်ထားတဲ့မတ်တော်ရာထွန်းကိုကိုအောင်ကဆက်သွယ်မင်းမြန်တင်ပြထားတဲ့ပထမပိုင်းအစည်းအဝေးကိုနားဆင်နိုင်ပါပြီရှင်
မတော်ရာထွန်းอ่ะပေါ့เนาะဒီ Boston မြို့မှာဒီရုမစားတောက်ဆိုင်ဆိုပြီးတော့ဖွင့်ထားတာပေါ့ဆိုတော့ဒီစားတောက်ဆိုင်ဖွင့်မှုအတွက်ဟိုဘလူးစိတ်ကူးမျိုးရခဲ့တယ်ဆိုတာကိုအရင်ပြောပြပေးပါလား
ဟုတ်ကဲ့ပြောရမယ်ဆိုရင်တော့ကျမတို့ဒီ2006ပေါ့เนาะ Boston ပြောင်းလာတဲ့ကဘယ်လိုခေါ်မလဲ Adventure ပေါ့เนาะဒီမှာဘသူမှလည်းမရှိဘူးအသိမိတ်ဆွေလည်းမရှိဘူးစေမျိုးလည်းမရှိဘူးဒါပေမဲ့လူများများလုံးကခုနလိုပေါ့ out of the box ပေါ့เนาะအရင်တော့စိတ်ဝင်လို့မှလောက်တာ4ဝင်းကနေပြောင်းလာတာအိုးမရှိတဲ့အဲ့ဆက်လုံးမှာလုပ်ရင်းနဲ့ဒီတိုင်းတော့ဘဝမှာမနေချင်ဘူးပေါ့နော်ကိုတခုခုတော့မျိုးကြီးမှာတွားလုံမယ်ဆိုပြီးတော့ဆွန်သွားပြီးထွက်လာတာဒီရောက်ဆရာကိုကခုနလိုပဲကျွန်မမျိုးသားငကိုတည်းကသူကကိုယ်ပိုင် business ပေါ့နော်ဒီစားတောက်ကုန်လုပ်ငန်းတို့အဲ့လိုမျိုးပေါ့နှစ်အောင်လုံးကလည်းဒီဟိုကိုမျိုးကိုကောင်းကောင်းမွန်ချက်ကြည့်ရတာဝါသနာပါတယ်နှစ်အောင်လုံးကလည်း2009ကျွန်မတို့ဒီ February လမှာစပြီးတော့ဖွင့်ပြတာပေါ့ဒီနေ့ကတော့ဒါ2009ဒီနေ့ဆိုတော့ဒါကိုနှစ်ပြည့်တဲ့နေ့ပေါ့နော
်ဥမာကျွန်တော်သိသလောက်ဆိုလို့ရှိရင်ဒီအမေရိကန်မှာရောက်နေတဲ့ဒီမြန်မာတွေတော်တော်များများကဒီ food industry မှာပေါ့နော်ဒီအစားအသောက်လုပ်ငန်းတွေမှာဝင်ပြီးတော့လုပ်ကြနေတဲ့အခါမှာ sushi လုပ်ငန်းကိုတော်တော်များများကလုပ်ကြပါတယ်ဆိုတော့ဒီမက်တော်ရာထွန်းတို့ကကြာတော့ဒီမြန်မာအစားအစာရောင်းချဖို့ဆိုတဲ့စိတ်ကူးမျိုးဟိုဘယ်လိုမျိုးရခဲ့တာလဲခင်ဗျ
တခြားလူမျိုးတွေအစုံဒီမှာသူတို့ဆိုင်ဖွင့်ကြ Ethiopia ဆို Ethiopian food အဲ့လိုမျိုးပေါ့Tibetan food အဲ့လိုရှိတော့ဗမာကြတော့မရှိဘူးဒါဖြစ်လို့ဘာလို့မရှိရမှာလဲပေါ့နော်ငါတို့အမကြီးလည်းဒါလောက်ကောင်းတဲ့အစားအသောက်တွေရှိတာသူတို့ထက်တော်ကောင်းနေတယ်ကိုလည်းတော့စားကြည့်တော့ဒါအောင်မြင်ရမယ်ဆိုတော့အဲကိုပြန်ပြီးတော့ motivate ဖြစ်တာပေါ့နော်ဒါအောင်မြင်ရမယ်ဆိုတော့စိတ်နဲ့အဲ့ဒါညနေအဲ့ဒါစပြီးတော့ဖွင့်ပြတာ
ဒီရိုးမစားတောက်ဆိုင်ကိုစဖွင့်နေဆိုတဲ့အခါကျတော့အဓိကဒီမြမအစားအစာတွေထဲမှာဟိုဘာကိုအဓိကထားပြီးတော့ရောင်းချလဲခင်ဗျအ
ော်အဲ့တုန်းကတော့ကျွန်တော်တို့ကဒါဓမ္မဆိုတော့ဒါအတုတ်ကဟိုမရှိမဖြစ်လေအဲ့တော့အတုတ်မှာကျွန်တော်တို့ကအမျိုးစုံထည့်တယ်နော်အခုလိုလက်ဖက်တုတ်ဂျင်းတုတ်နောက်ဆုံးကျမတို့ကဒီရှမ်းတိုဖူတုတ်အဲ့လိုမျိုးတွေပေါ့အတုတ်တွေအဓိကနောက်ပြီးတော့ခေါက်ဆွဲတုတ်အဲ့လိုမျိုးပေါ့ဟို variety ပေါ့သမီးဟင်းလည်းပါတယ်ခေါက်ဆွဲနဲ့ပတ်သက်တဲ့ဟာတွေပါတယ်ခုနအတုတ်မျိုးစုံပါတယ်အဲ့လိုမျိုးပေါ့မျိုးစုံပါတဲ့ဥစ္စာပေါ့
ဒီအစားအသောက်တွေကိုရောင်းတဲ့အခါမှာတော့ဒီမြမာစာပေါ့နော်ဒီရှမ်းစာစစ်စစ်အရသာမျိုးထွက်အောင်ရောင်းလာဒါမှမဟုတ်ရင်ဒီအမေရိကကဒီအနောက်တိုင်းသားတွေကြိုက်တဲ့အရသာမျိုးထွက်အောင်အရသာကိုပြင်ဆင်ထားတာမျိုးရှိလားခင်ဗျ
အဲ့လိုတော့နောက်တိုင်းဟိုပါ adjustment တော့အများကြီးတော့မလုပ်ဘူးပေါ့နော်အနောက်တိုင်းသားအကြိုက်အောင်ဒါပေမဲ့တခုတော့ရှိတာကျွန်တော်တို့ကိုယ်တိုင်လည်းဒီ C တွေညားတာမကြိုက်ဘူးငါအရင်လေးလေးပင်ပင်လည်းမကြိုက်ဘူးဆိုတဲ့အခါကျတော့အဲ့အတွက်တော့နည်းနည်းလေး adjustment လုပ်တယ်ပေါ့နော် C short တယ်အဲ့အငန်နည်းနည်း short ထားတယ်အဲ့လိုမျိုးပေါ့အဆက်ဆိုလည်းတိတ်မဆက်အောင်အနေတော့ပေါ့ဒါပေမဲ့ကိုဟိုခုနလိုပေါ့ရှေ့မှာ order ယူတဲ့အခါကျရင်ကောင်မလေးတွေကမေးတယ်ဒီ waiter waitress တွေကမင်းတို့အဆက်ကြိုက်လားဘလောက်လောက်စားနိုင်လဲ am i to spicy ဘလောက်လောက် rate ပေါ့เนาะအဲ့လိုမျိုးတို့မေးခိုင်းပြီးတော့တို့ရဲ့ customer တချို့ကြတော့လဲဟိုဘိုးဆိုမဲ့ဗမာထက်စားနိုင်တဲ့လူတွေရှိတယ်အဲ့အဆက်တို့အဲ့လိုကြတော့တို့ရဲ့ဟိုတို့ရဲ့ request အတိုင်းပေါ့ကိုက adjustment လုပ်တာလည်းတော့ရှိပါတယ်ဒါပေမဲ့ပုံမှန် kitchen ထွက်တာတော့နည်းနည်း mind ဖြစ်တာပေါ့เนาะဗမာတကယ်ဗမာပြည်ကfood ထက်စားရင်တော့နည်းနည်းတော့ mind လုပ်ထားတယ်
ဆိုတော့ဒီမှာပေါ့နော်လာပြီးတော့ဒီစားကြတဲ့ဒီလူတွေအကုန်လုံးကရောဒီမြမစားစာကိုကြိုက်နေတဲ့ရလားခင်ဗျအ
ဲ့ဒါကျွန်တော်တို့အရန်ဟို surprise ဖြစ်တယ်ပထမဦးဆုံးဖူးဖွင့်ရင်အပတ်မှာ ਉਹ ပဲဟိုဆိုင်မှာလူကဟို crowded ဖြစ်တာပေါ့နော်ကိုလုံးဝမထင်မှတ်ထားဘူးဒီလောက်ထိလူတွေစိတ်ဝင်စားမယ်လို့လေမြမဆိုင်ဖွင့်တော့ကငါတို့ဒီလိုပဲဖြည်းဖြည်းချင်းငါတို့စားတော့သူတို့သိလာလိမ့်မယ်ဖြည်းဖြည်းချင်းလူတွေလာမှာပဲဆိုတဲ့စိတ်နဲ့ကိုကဖွင့်လိုက်တာဒါပေမဲ့ဒီမှာလဲအော်ဘောဆန်ဆိုတော့ခုနလိုပေါ့ဒီ Harvard တို့ဒီခုနလိုပေါ့နိုင်ငံတကာရဲ့အကုန်လုံးပေါ့လူမျိုးတွေလက်ခံထားတဲ့ဟိုပတ်ဝန်းကျင်ဖြစ်နေတဲ့အခါကျတော့ဒီက professor တွေကအကုန်လုံး သူတို့ရဲ့အကြောင်းအရာနဲ့လာတယ်။အကြောင်းသားတွေကလည်းအများစုကဒီလိုမျိုး new food ကိုသူတို့က try နေတဲ့လူတွေတချို့ကြလည်းမြန်မာပြည်သွားမှုတဲ့လူတွေမြန်မာပြည်နဲ့အဆက်အသွယ်ရှိအကုန်လုံးပေါ့အဲ့ချိန်မှာကျွန်တော်တို့ဆိုင်ကိုလာကြတာ။ဒါကြတော့ကိုအောင်မနည်းနည်းတော့ပြာပြာခတ်သွားတာပေါ့နော်။ကိုကအဲ့လောက်ထိ expect မထားတာဘူးဒီလောက်ထိကြလာမယ်လို့။အဲ့ကျွန်တော်တို့ဖုန်မင်းချင်းလာပါတော့နည်းနည်းတော့အဲကတိကောက်ဖြစ်တာပေါ့နော်။ကိုဖုန်မင်းငမျောလင်းနဲ့အနေထားရလာတဲ့အတွက်ဒါပေမဲ့နောက်ပိုင်းတော့ကျွန်တော်တို့ပုံမှန်တော့ဖြစ်သွားပါတယ်။
ဒီစားတောက်ဆိုင်ဖွင့်မှုဆိုတဲ့အခါမှာဟိုတော်တော်ကိုရင်းနှီးရတယ်ရင်းနှီးရတယ်ဆိုတဲ့အခါကျတော့တချို့စားတောက်ဆိုင်တွေဆိုရင်လည်းသိရောင်းကောင်းတဲ့အတွက်ဟိုဆိုင်နေဝါတွေကိုတိုးချဲ့ပြီးတော့ဖွင့်လင့်တာမျိုးရှိသလိုပေါ့တချို့တွေကျတော့လည်းပဲဒီစဖွင့်ပွင့်ခြင်းဒီ2လ3လအတွင်းမှာပဲဟိုထိုးပြီးတော့ရက်သွားတဲ့ဟာမျိုးတွေလည်းရှိပါတယ်ဒီစားတောက်ဆိုင်ကိုဒီလောက်အချိန်ကြာကြာဖွင့်ထားတဲ့ကာလတစ်လျှောက်မှာဟိုအဆင်ပြေရလားခင်ဗျာ
ဖွင့်ခြင်းတော့ကတော့ grand open နေမှာညာကျွန်တော်တို့မဖွင့်ခင်တည်းကအဆိုင်ရှိမှာကျွန်တော်တို့ကဆိုင်မုံမှာကြော်ညာထားတယ်နော်အယုံမှာဗမီရက်စတောင်ကန်နင်းဆင်းဆိုပြီးတော့အဲ့လိုမျိုးပိုစာရင်းနဲ့ချိန်ထားတော့မဖွင့်ပြန်တဲ့ကိုဆိုင်အတွင်းထဲမှာရီနိုဗိတ်ပြန်လုပ်ရတာ ਉਹ ကျွန်တော်တို့ပထမအင်ဝင်တဲ့ဆိုင်ရတာ Chinese restaurant ဆိုတော့သူတို့ကထိတ်ကောက်ဆိုင်ဆိုတော့နည်းနည်းတော့ပုံစံသိပ်မဝင်ဘူးပေါ့နော်ကိုလိုချင်တဲ့ပုံစံဖြစ်အောင်အထက်မှာရီနိုဗိတ်လုပ်တဲ့အချိန်မှာကျွန်တော်တို့အပြင်မှာအဲ့ပိုစာကတ်ထဲကလူတွေကအကားတွေဟွန်းတီးွားတယ်ကိုပြစ်ထွက်တဲ့အချိန်ဆိုလည်းမျိုးလို့မဖွင့်သေးဘူးလားအဲ့လိုမျိုးပေါ့အဲအဲ့လိုမျိုးကို height ချနေတဲ့အချိန်မှာကို ground open လို့ဆိုတော့ပထမဆုံးဖွင့်ပြန်ကျင်တော့ဒီမှာရှိတဲ့မြန်မာအတိုင်းဝိုင်းတွေရောခုနကပြောတဲ့ဒီကလူမျိုးသားတွေအကုန်လုံးလာအားပေးကြတယ်လူကြရတယ်ပေါ့နော်ဒါပေမဲ့နောက်ပိုင်းအဲ၄၅၆လကြာမှာတော့ပုံမှန်လေးဖြစ်သွားတာပေါ့နော်ဒါပေမဲ့အဲတချို့ရက်တွေမှာလည်းရောင်းရတဲ့ရက်တွေရှိတယ်မရောင်းရတဲ့ရက်တွေဆိုပေမဲ့လည်းဒီလိုပဲအော်ငါတို့ဒီမှာငါတို့ပြည့်တက်ရှိပြီးသားငါတို့စားတဲ့လူရှိပြီးသားငါတို့ feedback ကောင်းပြီးသားကျွန်တော်တို့ဒီရက်တို့ပါတို့ဒီမှာ review တွေမှာလည်းကိုယ့်ရဲ့အာစိုင်းကို full star 5 star အနည်းဆုံးပေးကြတဲ့အခါကျတော့အကိုကိုကိုပြန် motivate လုပ်တာပေါ့နော်တချို့ရောင်းမကောင်းတဲ့ရက်တွေဒီလိုပဲ slow တဲ့ရက်တွေရှိတဲ့အချိန်ကဒီခီးကိုဒီဆိုင်ရအောင်ဖွင့်မယ်ဆိုတဲ့စိတ်နဲ့ပဲချီတက်လာကြတာပဲရောင်းကောင်းတဲ့ရက်ညားစုနဲ့ညားကောင်းတဲ့ရက်နည်းနည်းနဲ့ဒီလိုပဲ cover up လုပ်ပြီးတော့ပဲရှေ့ကိုအခုချီတက်လာတာပဲအခုဆယ်နှစ်အတွင်းရောင်းနေပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီစားတောက်ဆိုင်မှာအဓိကလာစားကြတဲ့သူတွေကဒီမြမအစားစာတွေထဲမှာရောအထူးသဖြင့်ဘလို့အစားစာမျိုးကိုသူတို့ပို့ပြီးတော့ကြိုက်နေတတ်လိမ့်ရှိလေခင်ဗျာ
အခုကျွန်တော်တို့ဆိုင်မှာအများစု popular အဖြစ်ဆုံးကတော့ဒီလက်ဖက်တုပ်ပေါ့နော်လက်ဖက်တုပ်ကတော့သူတို့ရဲ့အကြိုက်ဆုံးပဲသူတို့တစ်ခါမှဒီလိုမျိုးအတုပ်ဒီ salad ပေါ့ဒီကအမေရိကန် salad နဲ့မတူတဲ့အရသာကိုသူတို့ရတယ်သူတို့ကတော့ဒါ party in the mouth ပေါ့သူတို့ပါဇက်ထက်မှသူဝါနေတဲ့အချိန်မှာသူတို့ဆက်တော့ပါတီလုပ်နေတယ်လို့ပြောပေါ့နော်ဟိုအရသာမျိုးစုံ flavor မျိုးစုံသူတို့ခံစားရတယ်ဆိုတော့အစားသူတို့အများကြီး describe လုပ်တယ်ပထမဆုံးရောင်းတော့ကျွန်တော်တို့ကဒီတစ်ခါဆက်လက်ကိုဟိုအဲ့လောက်ထိ promote မလုပ်ရဘူးသူတို့ကြိုက်နိုင်မယ်ထင်တယ်ကိုဗမာအကြိုက်ပေါ့နော်မုံဟင်းဆောင်အလို့ခောက်ဆွဲကိုအဲ့ဒါတွေများသူတို့ကြိုက်မလားလို့ကိုကထင်ထားတာပေါ့နော် expect ထားတာဒါပေမဲ့တကယ်တည်းသူတို့ကြိုက်တာကြတော့ဒီလက်ဖက်တုပ်ဖြစ်နေတာ
ဟုတ်ကဲ့
အခုလက်ဖက်တုပ်ကတော့ကျွန်တော်တို့ဆိုင်ရတာနံပါတ်1ပါပဲ
ဟုတ်ကဲ့ဆိုတော့ဒီလက်ဖက်ကြတော့ဒီလိုဟိုအချင်းဖောက်ထားတယ်ဆိုတဲ့အခါကျတော့ဒီအနတ်အသက်ပါညာတွေအနေနဲ့လည်းဘာမှသူတို့အတွက်ဟိုကိစ္စမရှိဘူးပေါ့
ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့ဒီမှာ lemon juice အသုံးတာများတယ် lime ကတော့နည်းနည်းအချင်းဆူးတဲ့အတွက်လေ lemon ကိုအဲ့လိုမျိုးပေါ့အဲ lemon juice နဲ့ဟိုစားနည်းနည်းတယ်ခုနလိုပေါ့ဟို vegan မဟုတ် vegan မဟုတ်ရင်လည်းတက်တက်လို့ဒီမှာမဟုတ်ရင်တော့လည်းငံပြားကြီးနည်းနည်းထည့်တာပေါ့နော်အဲ့အဲ့ဒါနဲ့ကိုယ့်ဘာကို dressing ဒီကလက်ဖက်တုပ်ဘယ်လို community salad dressing ပုံစံမျိုးရအောင်ကျွန်တော်တို့က modify နဲ့လုပ်ထားတာပေါ့နော်ဒီချက်မှာအဲ့ဆိုအနံ့တက်လဲဒီ lemon က flavor ဖုံးထားရတဲ့ဒီခုနလိုပေါ့လက်ဖက်အနံ့တော့တိတ်မရတော့ပါဘူးသူတို့ serve လုပ်တဲ့အချိန်
ကိုအောင်စူးစီးတင်ဆက်တဲ့သူရဆုံလင်အမေရိကန်တခွင်အစည်းအဝေးကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။အခုတော့တိုက်ပန်တဲ့နေပြည်တော်အစည်းအဝေးလက်ရောက်ပါပြီ။ဒေါက်ခင်မျိုးတက်ကစူးစီးတင်ပြထားပါရဲ့ရှင်။
ဒီတစ်ပတ်တော့စကြဝဠာကြီးရဲ့ဗရင်းပုတ်ကိုဖွင့်လှစ်နိုင်ပြီလို့တင်စားနေကြတဲ့တွေ့ရှိချက်ဖြစ်တဲ့ Dressway အလှိုင်းတိုင်းတာနိုင်တဲ့အကြောင်းပြောပြပေးပါစီ။လွန်ခဲ့တဲ့နှစ်ပေါင်း100လောက်ကကမ္ဘာကျော်ယူပပေးတာပညာရှင် Albert Einstein ပြောတဲ့ Gravitational Wave လို့ခေါ်တဲ့ Dressway အလှိုင်းရှိမရှိလက်တွေ့ပြနိုင်ဖို့သိပ္ပံပညာရှင်တွေစူးစမ်းခဲ့ကြတာကြားပါပြီ။ဒါကို Washington ပြည်နယ် Hanford နဲ့Louisiana ပြည်နယ် Livingston မြို့တွေမှာဒေါ်လာတန်1100ကျော်အကုန်ကျခံဆောက်လုပ်ထားတဲ့ LIGO လို့ခေါ်တဲ့လေဆာရောင်ခြည်သုံး Dressway အလှိုင်းစောင့်ကြည့်ကိရိယာနှစ်ခုကနေတပြိုင်တည်းလိုလိုတိုင်းတာနိုင်ကြတာမို့အခုလက်တွေ့ပြနိုင်ပါပြီ။သိပ္ပံပညာရှင်ပေါင်း1000ကျော်နဲ့စောင့်ကြည့်လေ့လာခဲ့တဲ့ဒီစီမံကိန်းရလဖြစ်တဲ့ Dressway အလှိုင်းတွေကိုအသံအဖြစ်ပြောင်းလဲနားထောင်လို့ရအောင်လဲဖန်တီးခဲ့ပြီး Washington DC မြို့တော်အခမ်းအနားမှာ ပရိသတ်တွေနားထောင်နိုင်အောင်ပါဖွင့်ပြခဲ့တာပါ။စကြဝဠာကြီးအကြောင်းလူသားတွေမသိသေးတာအများကြီးရှိပါတယ်။အခုဒီ dresswear လှိုင်းဟာလူသားတွေစီအသိသေးဆုံးအရာဝတ္ထုတွေကိုပါဖျက်ပြီးလာနိုင်တာမို့ x-ray ကနေလူသားတွေအကြောင်းသိရတယ်လို့ dresswear ကနေစကြဝဠာကြီးတွေကမသိသေးတာတွေကိုသိလာနိုင်တာပါ။ဒါကြောင့်အခုတွေ့ရှိချက်ဟာနက္ခတ္တဗေဒပညာရဲ့အတွက်အဖိုးမဖြတ်နိုင်ဘူးလို့ Illinois တက္ကသိုလ်ကနက္ခတ္တဗေဒပညာရှင်ဒေါက်တာဝင်းတာထွေးကပြောပါတယ်
။တော်တော်ဟိုထူးခြားတဲ့တွေ့ရှိချက်ပါ။အများကြီးကိုကျွန်တော်တို့ရှိကိုဆက်စပ်နေတာကိုတခါဖွင့်ပေးလိုက်လို့ပဲ။သိပ္ပံပညာနေတဲ့ရသိလာကြရအများကြီးကိုဖြစ်လာအောင်မှာပဲ။ပထမဦးတွေ့တာစရီးပဲတွေ့တယ်ပြီးတာကို။ဒါနဲ့ပတ်သက်ပြီးတော့နောက်ပိုင်းကျတော့သူဒေသနာလုပ်ရှာရအများကြီးရှိလာမယ်။ Neutron star နဲ့ပတ်သက်တာ။ Binary black hole နဲ့ပတ်သက်တာ။ဒီ black hole ကိုခေါ်တဲ့ net ထဲတွင်ကြီးတစ်ခုနဲ့တစ်ခုပေါင်းလာပြီးနောက် supernova explosion ကြီးတွေ။ဒါတော့ big bang ကစ။အာဂတလေးလာတဲ့လူတွေကျောင်းသားတွေအတွက်ကိုတကားပေါက်တစ်ခုဖွင့်ပေးလိုက်ကိုလေးလာကြရအများကြီးပဲဖြစ်လာမှာပဲ။
ဟုတ်ကဲ့ဟုတ်ကဲ့တော်တော်ထူးခြားခြားတွေ့ရှိချက်လို့ပြောလို့ရဟုတ်အခုပထမဆုံးအန်စတိုင်းရဲ့ဒီ theory ယူဆချက်ကိုပြောပြပေးပါစင
်1956ခုနှစ်ကအယ်ဘတ်အိုင်စတိုင်းကနေပြီးတော့သူရဲ့ relativity theory ရဲ့မှာဒီ drugs နဲ့ energy ပြောင်းလဲရတယ် energy နဲ့ drugs ပြောင်းလဲရတယ်နောက်ခုကဘာပြောလဲဆိုတော့ drug to swing ရတယ်ဟာတဲ့ drug ပုံမှန်မူတည်ရဲ့နောက်တစ်ခါကျတော့ဒီအာဂါသဟင်းလေးမျိုးသူရွက်ထည်တစ်ခုနေနဲ့ယူဆထားတာပေါ့လေဆက်ပြီးသဘောမျိုးကြည့်မယ်ဆိုလို့ရှိရင်လေဒီ drug မြင်ရတာလေသူရဲ့ drug to swing ရ wave မြင်ရတယ်ပေါ့အဲ့လိုသူပြောထားတာကိုအဲ့ဒါပဲပုံမှန်မူတည်ရဲ့ဆိုလို့ရှိရင် catalytic event ကိုခေါ်ရဲအတိုင်းစားမရှိတဲ့ဖြစ်ပျက်တွေပေါ့ဥပမာ black hole ဆိုတာမျိုးတိုက်တာလို့နောက်တစ်ခါ big bang ကိုခေါ်တဲ့ကျွန်တော်တို့ space and time ကို inflation လို့ခေါ်တဲ့ဘဝမူကြီးဖြစ်တာမျိုးတော့ကျွန်တော်ကြတော့ပေါက်ကွဲလို့ခေါ်တာပေါ့အဲ့လိုမျိုးခါကျွန်တော်တို့ရှင်သူ့ရဲ့ဒီ wave တွေကစစ်ကြောလာတကလုံးပြန်တော့အဲ့ဒါကိုသူကဟောကိထုတ်တာ
ဆက်ဒီ gravitational wave ကိုလက်တွေ့ဘယ်လိုမြင်နိုင်လဲပြောပြပေးပါစင
်ဒီ gravitational wave ကိုပြီးရဒီလိုတော့ကျွန်တော်သိပြီးတော့အားကောင်းတဲ့ detector နဲ့ဆမ်းပါပဲရတယ်ဒါမှမဟုတ်တွေးဖို့ကမလွယ်ဘူးဆိုပြီး Einstein ကိုလည်းပြောခဲ့တာအခုကဒီမတွေးပါဘူးလို့ပြောတဲ့ gravitational wave ကိုအမှန်မြင်နေတွေးတော့ astronomy နဲ့ပတ်သက်တဲ့အသိပညာရှင်တောင်းဝင်းတွေမှာဒါအကြီးမားဆုံးအမြင်မှုတစ်ခုပဲလို့ယူဆလို့ရတယ
်။အော် astronomy မှာလေးလာတမရတဲ့မှာအကြီးမားဆုံးအမြင်မှုပေါ့နော
်။ဒါကဘလို့မှမမျှော်လင့်ထားတာကိုတွေးတော့
အရင်တုန်းကတော့ဒီ Einstein ပြောတဲ့theory နဲ့ပဲသွားနေတယ
်ဒါနဲ့ politics ပေါ့လေပညာရှိတွေနဲ့ပဲသွားနေတာ1980 1980လောက်တည်းအောင် Joseph Taylor တို့ Russell Hall တို့စသဖြင့် monitor ရ binary star လို့ခေါ်တယ် pulsar ဆိုတဲ့ Newton star ကိုပတ်နေတယ် Deposit star တို့စလိုက်တာတွေကဒီ Deposit star ကိုဖြစ်ပြီးနေလေလေရနေပြီးတော့သူကချုပ်သွားတယ်ဒီတော့ energy ရောတော့လေနေကြတော့ဒါဒီဘာကြောင့်များဖြစ်ရလဲကြည့်လို့ရှိရင် energy လို့ခေါ်တဲ့ swing တွေကစကြောလားအနှောင်းပြတ်သွားတော့ဒီဟာဘာနဲ့တော့ gravitational wave နဲ့တွားရဖြစ်နိုင်တယ်ဆိုတော့ယူဆတာတော့တွေ့မတွေ့ဘူးအဲ့ဒီ pulsar ရဲ့ရောကြသွားတဲ့ energy ကိုသူတွေ့တာတခုတည်းတည်းနဲ့သူတို့ကဟို Nobel Prize ရတာပို့ကြအောင်အဲ့ဒါနဲ့ပတ်သက်ပြီးတော့ခုန pulsar star ရဲ့ energy ရောသွားတာကိုသူကတွေ့တာ gravitational wave ကိုမတွေ့ခဲ့သေးဘူးဒီ subliminal cell ရဲ့ technology တမှာကိုလေကိုလို့ခေါ်ရဲ laser interferometer နဲ့ gravitational wave observatory ဆိုတာနှစ်ခုလောက်တာတခုကဟိုမှာရှိတယ် Livingston Louisiana မှာရှိတယ်နောက်တစ်ခု Hanford Washington မှာရှိတယ်သူအဲ့နှစ်ခုကနေပြီးတော့မှ gravitational wave ရှိတယ်ဆိုတာကိုသူတက်တည်ပြနေတယ်တကယ်လည်းတွေ့တာ
ဒီ drug to swear အားလှိုင်းကိုဘယ်လိုစပြီးတွေ့ခဲ့တာလဲဆ
ရာနှစ်ခုရှိတယ်ဒီ view ကတခါကျွန်တော်ပြောခဲ့ဘူးပါတယ်big bell ကိုရဲနှစ်ပေါင်းတန်ပေါင်းတောင်းတောင်းရှာကျွန်တော်တို့ကဒီလိုဖြစ်ခဲ့တဲ့စက်ကြောလာအဖြစ်ဖြစ်ပေါ့ဒီတော့ကျွန်တော်ကကျွန်တော်အချိန်နဲ့နေရာဖောင်းပွားမှုကြီးလို့ခေါ်တာပေါ့ inflation ဖြစ်တာပေါ့အဲ့ဒါခေါ်တာတချို့ကြတော့လေဟိုပောက်ကွဲလို့ခေါ်တာပေါ့အဲ့ဒါကလည်းနှစ်ပေါင်း3,800ကြာပြီးတဲ့အခါကျတော့မှသူက primordial propagation wave ကိုစက်ကြောလာဦးတည်စကားထွက်လာတဲ့ wave တွေကအခုကြာတဲ့အခါကျတော့သူကဘာလဲပြန်ခဲ့လဲဆိုတော့cosmic microwave technology နဲ့ကြံရအောင်ဒီဟိုတကြီးကခုမှဆိုင်းနေထားသွားရဆိုရင်ဒီနိုင်နေအဝေးရောက်ကန်ပျောက်သွားပြီလို့သူ့ရဲ့ခြေရကန်အမှတ်စားချက်ကလက်ဖဲရဲ့မှာဟို ripples လို့ခေါ်တဲ့ light တွေကြံရတယ်အဲ့ဒါဒီလိုလေ့လာဖို့တော့ဘယ်တော့ primordial propagation wave ကိုကြည့်ဖို့ ਆ ဘယ်လိုကြည့်ရလဲဆိုတော့ cosmic background radiation ကိုကြည့်ရတယ်အဲ့ဒါကိုကျွန်တော်တို့က radio telescope တွေနဲ့ကြည့်ရအောင်အဲ့ဒါမိနစ်ကသူတို့တွေ့ရဆိုပြီးတော့ပြောတာပေါ့လေဒါမှမဟုတ်အခုချိန်လေး confirm လို့ရတယ်ဒီတစ်ခါကျတော့ဟိုအလင်းနှစ်ပေါင်းတန်ပေါင်း1,000,000,000ရှိတဲ့နေရာကနေပြီးတော့ဟိုကအနေနဲ့အနေနဲ့အတွင်းကြီးပေါ့ black hole ကြီးကခုတစ်ခုနဲ့ခုပိုင်းနေပူပေါင်းသွားပြီးတော့ ထွက်လာတဲ့ဒီ gravitational wave ကိုလေ့လာတာဒီကြီးမားတဲ့ black hole ကြီးတွေခုနကဝင်တိုက်တဲ့အခါကျတော့ဒီအရင်းအလင်းတွေတဝက်လောက်နဲ့သူကထွက်လာတာအဲ့ဒါကိုဖမ်းမလို့တော့ဆိုတော့ဖမ်းလိုက်ကြတော့သူကဘာလဲလို့လဲဆိုတော့နှစ်မိုင်ခွဲလောက်ရှိတဲ့ interferometer gravitational wave observatory ဆိုတာနှစ်ခုထားတာပြီးတော့အဲ့ဒါကိုလေးကြောင်းလွှင့်လိုက်တယ်သူကဟိုဖြတ်လဲဖြတ်သွားမယ်မှန်တယ်ခုပြီးတော့ reflection ကိုခေါ်ရဲနှစ်ခုခွဲထုတ်လိုက်တော့ခွဲထုတ်လိုက်ပြီးတော့သက်ဆိုင်ရာမှန်နေတဲ့ TV ပြန်လာပြီးလို့ရှိရင်သူ့ကိုကြည့်ရတယ်ကြည့်တဲ့အခါကျတော့ဒီ wave နှစ်ခုပြန်လာတာတစ်ခုနဲ့တစ်ခုက180 degree ကိုယ်နေတဲ့ကြောင့်မလို့ခုနှစ်တခုကျွန်တော် physics မှာတော့ destructive interference လို့ခေါ်တယ်အဲ့ဒါကိုဖြစ်ပြသွားမယ်ဒီလိုမျိုးကခုနလာတဲ့ gravitational wave ကလာဒီ laser ကို interfere လုပ်မယ်ပေါ့လေနောက်ဝင်နှောက်ရှက်မယ်ဆိုလို့ရှိရင်အဲ့ဒီမှာ flight တွေတွေ့ရမယ်လို့ခမတာတော့ဒီတစ်ခေါက်မှာအဲ့ဒါတော့တွေ့ရတယ်ဆိုတော့ distortion လို့ခေါ်တော့ပေါ့လေဘုနာ gravitational wave interference ဆံလို့တိုင်းတော်လေးတော့တွေ့တယ်။ဒီကလည်းပြစ်ပြီးတယ်။စရတဲ့ ISN ကပြောပြီးသားဒီက trip ပေါ်လုံးဝမဖြစ်နိုင်ဘူးပြောထားတော့ဒီတစ်ခေါက်မှာ14နိုင်ငံပြပပညာရှင်တွေရဲ့နောက်ဆုံးပေါ် detector နဲ့လုတ်တဲ့ကြောင့်မလို့အခုတစ်ခါတွေ့ရတယ်။ဒီ distortion တွေကဘလောက်ရှိလဲဆိုရင်ဒီ product တစ်ခုရဲ့တပေါင်းပုံတပုံလောက်ရှိတဲ့ wavelength တွေကိုတော့တွေ့တာ။အဲ့ဒါတွေရဲ့ထုတ်ဆောင်မှုတွေကိုတော့တွေ့တာ။အဲ့ဒါတစ်ခုတည်းကတွေ့ရမှာမဟုတ်ဘူး။ခုစလုံးကတွေ့တဲ့ကြောင့်မလို့ confirm လုပ်လို့ရအောင်။ဆိုတော့ဒါကပထမအဆုံးအောင်မြင်မှုတစ်ခုပါပဲ။
ဒေါက်တာဝင်းတာထွေးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရင်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။သောရရှင်များရှင်ဖေဖော်ဝါရီ17ရက်နေ့ဟာသိပ္ပံပညာရတွေကိုလေ့လာနေကြတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုဂုဏ်ပြုတဲ့နိုင်ငံတကာနေ့ဖြစ်ပါတယ်။ကုလသမဂ္ဂကပထမဦးဆုံးကျင်းအထိမ့်မပွဲဆင်နွှဲတဲ့ဒီအခမ်းအနားမှာသိပ္ပံပညာမှာအမျိုးသမီးနဲ့မိန်းကလေးတွေပါဝင်မှုကိုထောက်ခံအားပေးဖို့တိုက်တွန်းခဲ့ပါတယ်။အမျိုးသမီးများနဲ့မိန်းကလေးငယ်တွေသိပ္ပံပညာလေ့လာမှုအကြောင်းကိုဒီတစ်ပတ်သတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလှတန်းကတင်ပြထားပါတယ်ရှင်။
It is a pleasure to address you all today on the occasion of the first United Nations International Day of Women and Girls in Science. The observance of this day provides an occasion to come together, to champion and promote the need for more participation of women and girls.
ဒီပညာမှာမြို့တွင်းရဲ့မိန်းကလေးငယ်များဆိုင်ရာနိုင်ငံတကာနေ့ကိုကုလသမဂ္ဂကကျင်းပခဲ့တဲ့ပထမအဆုံးခဏမှာအခုလိုမိကွန်းပြောကြားခွင့်ရတဲ့အတွက်ကျေးဇူးတင်လှပါတယ်။ဒီနေ့မှာတက်ရောက်လာကြသူတွေအနေနဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုသိပ္ပံနဲ့ဤပညာအခန်းကဏ္ဍမှာအမျိုးသမီးတွေပါဝင်ခွင့်ရရှိရေးအတွက်စူပေါင်းကြိုးပမ်းကြရမှာဖြစ်ပါတယ်။ဒါကြောင့်လေဒီအမှတ်တရနေ့မှာကျမတို့အနေနဲ့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုသိပ္ပံနဲ့ဤပညာမှာကဘာတစ်ဖက်လက်တွေ့ဘယ်လိုပညာစီးပွားခွင့်ပေးနိုင်မလဲ။ဘယ်လိုအလုပ်ကိုင်တွေဖန်တီးပေးနိုင်မလဲဆိုတာကိုလည်းဝိုင်းဝန်းစဉ်းစားပေးကြပါစို့လို့မော်တနိုင်ငံအမျိုးသမီးသမ္မတမာရီလူဝီကယ်လရိုပရီကာကဖေဗရီလ17ရက်နေ့ကကုလသမဂ္ဂမှာကျင်းပခဲ့တဲ့သိပ္ပံပညာမှာအမျိုးသမီးနဲ့မိန်းကလေးတွေဆိုင်ရာနိုင်ငံတကာနေ့အခမ်းအနားမှာခုလိုပြောကြားသွားတာဖြစ်ပါတယ်ကုလသမဂ္ဂကနေ့အခုလို International Day of Women and Girls in Science ဆိုတဲ့ထိမ့်မနေ့ကိုဖေဗရီလ17ရက်နေ့ဖြစ်တရားဝင်သတ်မှတ်ပြီးဒီနေ့ဟာပထမဦးဆုံးအထိမ့်မှကျင်းပတဲ့နေ့ပဲဖြစ်ပါတယ်။မော်တော်အမျိုးသမီးသမရဟာသိပ္ပံပညာမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေဆိုင်ရာနိုင်ငံတကာနေ့တက်မှတ်ပြဖို့အဆိုပြုတင်သွင်းခဲ့သူတွေနဲ့တူဦးပါဝင်ဖြစ်ပါတယ်။သူက
This International Day of Women and Girls in Science presents us with an opportunity to consider that role more deeply, to explore what must be done.
သိပ္ပံပညာမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေဆိုင်ရာနိုင်ငံတကာနေ့ဟာစိုးရိမ်ပွေရာတရဖြစ်တဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေသိပ္ပံပညာမှာခွဲခြားဆက်ဆံခံရမှုပြဿနာကိုဖြေရှင်းနိုင်ရေးကြိုးပမ်းမှုအတွေ့ခွင့်လန်းတရကိုဖန်တီးပေးရရောက်ပါတယ်။အထူးသဖြင့်သိပ္ပံပညာစီးပွားရေးနဲ့သုတေသနပြုစုမှုခွင့်လန်းတွေပဲဖြစ်ပါတယ်။ဥရောပကော်မရှင်ကထုတ်ပြန်တဲ့စင်စရာတွေရဥရောပသမဂ္ဂနိုင်ငံတွေမှာအမျိုးသမီးတွေဟာအစိမ့်မြင့်ပညာရေးရဲ့အဆုံးဖြတ်ပေးနိုင်မယ့်ယာရုတွေမှာခန့်အပ်ခံရမှုကနေပါနေတာတွေ့ရပါတယ်။တခြားနိုင်ငံတွေမှာလည်းခုလိုလွှမ်းမိုးနိုင်မယ့်ယာရုတွေမှာအမျိုးသမီးတွေပါဝင်နိုင်မှုက45ရာခိုင်နှုန်းကနေ17ရာခိုင်နှုန်းအထိအမျိုးမျိုးကွဲပြားနေတာတွေ့ရပါတယ်။တခြားကမ္ဘာနိုင်ငံတွေမှာလည်းအခြေအနေဟာအလားတူပါပဲ။အချို့နိုင်ငံတွေမှာဆိုလုံးဝကိုမရှိကြတာတွေ့ရပါတယ်။၎ ဒါကြောင့်မို့သိပ္ပံပညာနှင့်ပတ်သက်ပြီးပညာရေးသုတေသနနှင့်အဆုံးဖြတ်ပေးနိုင်မယ့်ယာရုတွေမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့ဦးစားပေးလှူဆောင်ရမှာဖြစ်ပါတယ်လို့မော်တာတမရမာရီလူဝီကလရိုပရကာကပြောကြားသွားတာဖြစ်ပါတယ်။သိပ္ပံပညာဆိုင်ရာလောကမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍကဘယ်လိုရှိပါသလဲ။ခရီးရေဘူးရအဖြစ်တိုးတက်လာတယ်လို့ဆိုပေမဲ့သင်္ချာအင်ဂျင်နီယာကွန်ပျူတာပညာရပ်တွေမှာတော့နေပါနေသေးတာတွေ့ရပါတယ်။ကမ္ဘာ့ဓမ္မမှာသိပ္ပံပညာမှာသုတေသနပြုစုမှုမှာဆိုအမျိုးသမီးတွေပါဝင်မှုဟာ28ရာခိုင်နှုန်းရှိပြီးမြောက်အမေရိကတိုင်းနဲ့ဥရောပမှာဆိုရင်32ရာခိုင်နှုန်းရှိတာတွေ့ရပါတယ်။ဒါကြောင့်လည်းခုလိုသိပ္ပံပညာမှာအမျိုးသမီးတွေပါဝင်မှုနည်းပါတဲ့အချက်နဲ့ပတ်သက်လို့အမျိုးသမီးသိပ္ပံပညာရှင်ရှေ့ဆောင်တွေကသတိပေးခဲ့ကြပါတယ်။ Jocelyn Bell Burner ကတော့ Astrophysics ယူပပြည်ဒပညာရှင်တူဖြစ်ပါတယ်။သူက TEDx ညီလာခံမှာမကြသေးမီကပြောကြားသွားတာကတော့
We need all the talent there is. We need all the bright ideas there are as well. And we cannot afford
ကျမတို့အနေနဲ့ကျွမ်းကျင်ပညာရှင်တွေရနိုင်တဲ့လောက်လိုအပ်နေပါတယ်။အတွေးခေါ်အကြံဉာဏ်ခေါင်းတွေကိုလည်းလိုအပ်ပါတယ်။ဒါကြောင့်လည်းကမ္ဘာလူဦးရေတဝက်နီးပါးရှိတဲ့အမျိုးသမီးတွေကိုခြံထားလို့မဖြစ်နိုင်ပါဘူးရှင်
။ဒီချိန်ထဲမှာပဲSTEM လို့ဒုကောက်ခေါ်တဲ့ Science, Technology, Engineering နဲ့ Math ဆိုတဲ့သိပ္ပံနည်းပညာ Engineer နဲ့သင်္ချာပညာရပ်တို့နဲ့ပတ်သက်လို့လေအင်ဗီရောကမြို့သမီးတွေပုံမပါဝင်လောက်ကင်နိုင်စီဖို့မင်းကလေးတွေကိုငယ်ရွယ်တဲ့ဘဝအထဲကအပီးရေးကိုလေထောက်ခံခဲ့တာဖြစ်ပါတယ်။သမရဥပမာက
Girls for example, we don't lift up models.
မင်းကလေးငယ်ရွယ်ကိုအသက်အရွယ်ငယ်ငယ်ကတည်းကသိပ္ပံနဲ့နည်းပညာမှာစိတ်ဝင်စားမှုရှိစေဖို့အပိထောက်ခံတာ ਨੇ ပါနေသေးတာတွေ့ရပါတယ်။သိပ္ပံနဲ့နိပညာအင်ဂျင်နီယာနဲ့သင်္ချာပညာရပ်တွေမှာမင်းကလေးငယ်တွေအားကြအတူယူရမယ်အောင်မြင်တဲ့အမျိုးသမီးရှေ့ဆောင်တွေရှိဖို့လိုအပ်ပါတယ်
။ American ပြည်တော်စုမှာသိပ္ပံနဲ့နိပညာအင်ဂျင်နီယာနဲ့သင်္ချာဘာသာရပ်တွေကိုစီးပူးနေကြတဲ့အထက်တန်းကျောင်းသူ၄သိန်းလောက်ထံကစစ်တမ်းကောက်ခံရမှာတော့400ခန့်နှုန်းလောက်ကသာသူတို့တွေအားကြအတူယူနိုင်မဲ့သူတို့ကိုမြေတောင်မြောက်ပေးနိုင်မဲ့အမျိုးသမီးသိပ္ပံပညာရှင်တွေသူတို့အတွက်ရှိတယ်လို့ဖြေကြားခဲ့တာတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာသိပ္ပံပညာတွေစီးပူးနေတဲ့မြန်မာအမျိုးသမီးတွေလည်းရှိပါတယ်။သူတို့ရဲ့အတွေ့အကြုံတွေကဘယ်လိုရှိပါသလဲ။သီရိလင်းကတော့ Georgia Region Secretary မှာအုံနောက်နဲ့အာယုံကျော်သိပ္ပံဆိုင်ရာပါရဂူဘွဲ့ကိုစီးပူးခဲ့သူဖြစ်ပါတယ်။ပါရဂူဘွဲ့ယူရတဲ့အတွေ့အကြုံနဲ့ပတ်သက်လို့သူရဲ့ပြောကြားချက်က
ဒီ American ပြည်အောင်စုကိုစတောင်းလာတဲ့အချိန်မှာဒီမှာဆယ်တန်းနေစပြီးတော့တက်တယ်ပေါ့နော်အဲ့မှာဒီ high school မှာ biology ကိုပထမဆင်းဝင်လာတယ်ပြီးတော့ဒီတက္ကသိုလ်လည်းရောက်တော့ undergrad ပေါ့နော် undergrad လည်းရောက်တော့ science အကြောင်းကိုပို့ပြီးဖတ်ဖြစ်တယ်ပို့ပြီးဖတ်ဖြစ်ပြီးတော့ဒီအဓိကဒီ neuroscience နဲ့ပတ်သက်တဲ့ research တွေတတင်းတွေထဲမှာပါတာတို့ဒီ popular science ကိုအရင်ဖတ်ဖြစ်တာပေါ့နော်အဲ့ဒီကနေစပြီးတော့တကယ် science ကိုပို့ပြီးစိတ်ဝင်စားလာတယ်
Okay.
သိဝင်လာလာပြီးတော့ခြားဒီ undergrad မှာလည်းတခြား research program တစ်ခုနှစ်ခုလောက်ဖြစ်တယ်ပေါ့နော်လောက်ဖြစ်ပြီးတော့ now ဒီ grad school ကိုဒီ neuroscience program မျိုးရှောက်ဖြစ်သွားတာပေါ့နော်ဒီပါရဂူဘွဲ့အကြောင်းရှောက်ဖို့ဆိုတာဒီမှာ GRE summary work ဖြေရပါတယ်အဲ့ဒါက entrance exam လို့မျိုးပေါ့နော်အဲ့ဒီ GRE အမှန်နဲ့ကိုဒီ undergrad မှာ grades ပေါ့နော်အမှန်နဲ့တိုက်တဲ့အကြောင်းရှောက်ပေါ့နော်ပြီးရင်ဒီလိုလည်းအနေနဲ့ပတ်သက်တဲ့အလုံးမျိုးလုပ်ဖို့လို့ရှိရင်လည်းအားအများကြီးအထောက်အကူရပါတယ်ပိုကောင်းတယ်ပေါ့နော်ဒီအကယ်၍ကိုကျောင်းဝင်ခွင့်ရပြီဆိုလို့ရှိရင်ပထမနှစ်မှာကိုရွေးတဲ့လမ်းကြောင်းနဲ့တက်ဆိုင်တဲ့အတန်းလေးတက်ရတယ်ပထမနှစ်ပြီးလို့ရှိရင်တော့ညာစုကဒီကိုရဲ့ lab ထဲမှာအလုံးလုပ်တာပဲပေါ့နော်ဒီကိုနဲ့တက်ဆိုင်တဲ့သူရဲ့ပနာကိုအလုံးလုပ်တာပါပဲဒီပါကိုရဖို့ဆောင်မွေးပွဲအကြီးတစ်ခုဖြေရတယ်နှစ်လဲလောက်မှာအနည်းလောက်ဝင်ပြီဆိုလို့ရှိရင်အဲ့ဒီ entrance exam လို့မျိုးပေါ့နော် comprehensive exam လို့ခေါ်တယ်အဲ့ဒီဆောင်ရွက်ဖြေရတယ်အဲ့ဒီဆောင်ရွက်အောင်ပြီဆိုလို့ရှိရင် PhD candidate ဖြစ်ပြီဆိုပြီးတော့သတ်မှတ်တယ်ပေါ့နော်အဲ့ဆောင်ရွက်ကအရေးကြီးဆုံးပေါ့အဲ့ဆောင်ရွက်ပြီးလို့ရှိရင်ကိုယ့်ရဲ့ဥပဒေနာလောက်တဲ့ thesis ကိုပေါ့နော်ပြန်လောက်ရတယ်ပြန်လောက်ပြီးအဲ့ဒီ thesis ကို defense လောက်ရတယ် defense လောက်တဲ့ဆိုရင်အခုကျမတို့မှာ thesis committee ဆိုတာရှိတယ်ဒီလိုကမတီဆိုလို့ရှိရင်ကျောင်းကကိုနဲ့သက်ဆိုင်တဲ့ professor 5ယောက်အဲ့ဒီကမတီမှာပါတယ်ပေါ့နော်အဲ့ဒီ professor 5ယောက်ကကိုရဲ့ thesis ကို monitor လုပ်ရပါပေါ့နော်ကိုလောက်ထားတဲ့သူစေနာကိုဒီဆရာကြီးကျောင်းက ကျောင်းသားတွေကို present လုပ်ရတယ်ပေါ့နော် present လုပ်ပြီးတော့ရှင်မိကုန်းနေမိမယ်ကိုကခေရမယ်ပြီးရင်ကိုလိုအပ်တာတွေထပ်လုပ်ခိုင်းမယ်မလို့ကိုကပြန်ပြီးတော့ argue လုပ်ခြင်းနေဆိုလဲသူတို့ ਨੇ ပြန်ပြီးဆွေးနွေးပေါ့နော်ဒါ defense လုပ်တယ်လို့ခေါ်တာပေါ့အကောင်လုံးအဲ့ defense လုပ်တာအောင်မြင်ပြီဆိုလို့ရှင်တော့ဒါပါရဂူပွဲရတယ်ပေါ့နော်
တဲ့ပညာကိုခုလိုပေါ့နော်ပါရဂူပွဲထိလေ့လာဖို့အတွက်ကအမျိုးသမီးတူဦးနေနဲ့ဘလို့ခက်ခဲတွေမြင်ပါလဲရှင
်အဓိကဒီလမ်းကြောင်းရွေးပြီးွားပြီဆိုလို့ရှင်မလွယ်ဘူးပေါ့နော်ဒီလမ်းကြောင်းကအချိန်အကြာကြီးပေးရပါတယ်ဒါသူ့စေတနာဆိုတော့ကိုရမယ် result ကလည်းမတည်ကြဘူးပေါ့နော်အဲ့တော့ဒီအမျိုးသမီးတွေအနေနဲ့ကြတော့အချိန်နဲ့ပင်ပန်းတာနဲ့ပေါ့နော်အများကြီးတခြားအများကြီးစဉ်းစားကြလိုတာပေါ့တော့အဲ့ဆိုတော့မိသားစုတခြားကိစ္စတွေအတွက်အချိန်ရော့တာပေါ့အခုလိုအရင်အချိန်ပေးရတဲ့အလုပ်မျိုးကြတော့အမျိုးသမီးအနေနဲ့လုံနိုင်တာနည်းတာပေါ့ပြီးတော့အောင်မြင်မှုရှိရလဲနည်းနည်းတော့နည်းမယ်ပါလို့လဲဆိုတော့တခြားကိစ္စတွေရှိနေတယ်ပေါ့နော်ကြောင့်မို့လို့ဒီ career ကို affect ဖြစ်နိုင်တာပေါ့
ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကအကျညာပြန်มาဖြစ်ပါတယ
်။ယူကန္တာနိုင်ငံကအဓိကတက်ခံခေါင်းဆောင်ဟာနှစ်ရက်အတွင်းဒုတိယအကြိမ်မြောက်ဖမ်းခံထားရပါတယ်။သမ္မတယူကော့ဘွယ်မှာလက်ရှိသမ္မတယူဝီရီမူဆီဗနီနောက်ကဒုတိယနောက်သူ့နောက်ကနေဒုတိယခလလန်းနေရာကလိုက်နေတာကိုမဲရလက်တွေကပြနေချိန်မှာပဲသူအဖမ်းခံထားရတာပါကမ်ပါလာမြို့ကပါတီယုံချုပ်ကနေ PC ကနဲ့သူ့ရဲ့ Forum for Democratic Change FDC ပါတီကတခြားထိတန်းအဖွဲ့ဝင်တွေကိုရက်တက်ဖွဲ့ကဒီကနေ့ဖမ်းသွားတာလို့မျက်မြင်တွေ့သူတွေကပြောပါတယ်အနာဘန်ဒီဘက်ကရွေးကောက်ပွဲဆိုင်ရာမတမာမှုတွေလုပ်တယ်ဆိုတဲ့အကြောင်းပြောဆိုမဲ့တင်းစားရှင်လင်းပွဲလုပ်ဖို့ပါတီခေါင်းဆောင်တွေစူးစမ်းရတဲ့အမျှအစအဦးတွေကိုရက်တက်ဖွဲ့ကမျက်ရည်ပုံတွေနဲ့ပြစ်ပါတယ်နောက်ထပ်သမ္မတလောင်းတူဖြစ်တဲ့ဝန်ကြီးချုပ်ဟောင်း MMM မှု Ambabazi ကတော့သူ့ဝင်ကနေရက်တက်ဖွဲ့ရှေ့ပြေးအဆောင်အရှောင်မပါပဲဒီကနေ့ထွက်သွားပါတယ်။လမ်းတွေပေါ်မှာရက်တက်ဖွဲ့ဝင်တွေကင်းလှည့်နေတာကိုရိုက်ယူထားတဲ့ဗီဒီယိုကိုသူကအွန်လိုင်းမှာတင်ထားပါတယ်။ယူဂန်ဒါရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်တဲ့ယာယီမဲဂျာလက်တွေမှာတော့သမ္မတမူဆီဗန်နီကမဲရည်အတွက်60နှစ်ရာဂိုင်းနှုန်းလောက်နဲ့ဦးဆောင်နေပြီး PC ဂိုင်က32ရာဂိုင်းနှုန်းကျထားပါတယ်။ MBBC ကတော့2ရာဂိုင်းနှုန်းတော့မရပဲတတိယနေရာကလိုက်နေပါတယ်။လေပြားနိုင်ငံနောက်ပိုင်းတူနီရှားနိုင်ငံနေဇက်က IS သွေးကြွအစွန်ရောက်ဖွဲ့ရဲ့လေ့ကျင့်ရေးစခန်းတစ်ခုကိုဒီကနေ့အမေရိကန်စစ်လေယာဉ်တွေကဘုံကျဲတိုက်ခိုက်တာမှာပြစ်မှတ်ကိုထိမှန်ပြီးအကြံဖက်ဝါဒကင်ဆွဲတဲ့အဖွဲ့ဝင်တွေဒါဇင်ပေါင်းများစွာသေဆုံးပါတယ်။ဒီလေကြောင်းတိုက်ခိုက်မှုတွေ IS အဖွဲ့ရဲ့အကြီးတန်းခေါင်းဆောင်တူဖြစ်သူနူရက်ဒင်းချူချာနီသေဆုံးသွားပွဲရှိတယ်လို့အမေရိကန်ကာဝေးတာဝန်ရှိသူတွေကပြောပါတယ်။တူနီရှားနိုင်ငံမှာပြီးခဲ့တဲ့နှစ်ကလုခဲ့တဲ့အကြံဖက်တိုက်ခိုက်မှုကြီးနှစ်ခုဟာအခုသေဆုံးတဲ့ IS ခေါင်းဆောင်နဲ့ဆက်ဆံနေတယ်လို့ပြောထားတာပါ။တူနီစ်မျိုးကပြားလိုက်တဲ့ခုနဲ့မြို့တော်အပြင်ဘက်ကအပန်းဖြေကမ်းခြေတစ်ခုတို့ကိုတိုက်ခိုက်တာမှာလူ60ထဲမှနေသေဆုံးခဲ့ရပါတယ်။တောင်တူပင်လေတွေကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းကျွန်းမှာတရုတ်ကအမြေပြင်ကနေဝင်ရင်ပြစ်ဒုံးကြီးတွေချထားရတဲ့ဆိုတဲ့သတင်းတွေထွက်လာတာကြောင့်ဒေသရင်းလုံညုံရေးပေါ်ရရှိအကျိုးဆက်တွေဖြစ်လာနိုင်ခြင်းပေါ်ဆွေးနွေးညှိနှုံတာတွေပြင်းထန်ဖြစ်လာပါတယ်။တောင်တူပင်လေတွေမှာတင်းမာမှုတွေပိုတိုးလာနေတဲ့ပေါ်ပူပြီးစိုးဝင်လာကြတယ်ဆိုတာကိုဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကဒီကနေ့ပြောကြပါတယ်။ချမ်းပြည်နယ်မြောက်ပိုင်းမှာတအောင်မျိုးသားလူမျိုးရေးတပ်မတော်ချမ်းပြည်ပြည်နယ်ဒေသရေးကောင်စီနဲ့မြန်မာတပ်မတော်တို့ကြားဆက်ဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအမေရိကန်တန်ယုံနေနဲ့များစွာဆွေးပူပန်မိတဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံရဲ့ဒီကနေ့ထုတ်ပြန်ချက်တခုထဲမှာဖော်ပြထားပါတယ်ခင်ဗျာ။
တင်ပြချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီး engineer ကတော့ Chris Burns ဖြစ်ပါတယ် View American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါစနေနေ့မနေ့6နာရီကနေ9နာရီအထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့ line to meter 30 40 49 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.